Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်းကနေ2024ခုနှစ်အောက်တိုဘာလ31ရက်ကျေတာရိညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့ရကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Flight Meter 3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေတိုက်ရိုက်နှာစင်ကြည့်ရှုနိုင်ပါပြီဒီညစီစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွမ်းမြတ်မမရွေးကောက်ပွဲအတွက်အကျိတ်နဲ့မဲဆွယ်နေကြတဲ့ American Samara လောင်းခရောက်ဒီကနေ့တော့ Nevada နဲ့ Arizona ပြည်နယ်တွေကိုတွားရောက်ပြီးတော့စီယုံကြမှာဖြစ်ပါတယ်တိုက်ချင်းပြစ်ပယ်ထိန်တပ်တုံးတစ်ခုကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တဲ့အပေါ်မှာဒီတောင်ကိုရီးယားနဲ့ဂျပန်တို့ကဝေဖန်ပြစ်တင်လိုက်ကြပါတယ်တခါဒီရေးကြီးထားတဲ့ Spain နိုင်ငံဒေသတွေမှာလူတွေအနေနဲ့အိမ်ပြန်မထွက်ကြဖို့အတွက်ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆင်မြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ဖာကန်အခြေဆိုင် KIA ကချင်တက်ရဲ့တက်မှကိုနေမြေလေချောင်းတက်ခက်ခံရတာမှာ KIA သတင်းတာဝန်ခံကအ
ဲ့ဘက်မှာဒီနေ့နေ့လေးပိုင်းမှာပေါ့နော်စေနိုင်တိုင်ဝန်ကြီးမှာလေချောင်းကဘုံကျဲတာအဲ့ဒီခြေနေရှိပါလေ
နောက်မြန်မာနယ်စပ်တွေကိုတရုတ်ကပိတ်လိုက်တာဘာကြောင့်ပါလဲနောက်အမေရိကန်ရေကောက်ပွဲမဲပေးချမဲ့မြန်မာတွေရောခန်းစားချက်ဘလို့ရှိနေပါလဲအခုလိုသတင်းလွှာတွေအပြီးမှာတော့ကြာသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုင်းနှာစင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆူမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရေကောက်ပွဲကျင်းပဖို့၅ရက်သာလိုတော့ချိန်မှာသမရာလောင်းတွေဟာအနောက်ပိုင်းပြည်နယ်နှစ်ခုကိုဒီကနေ့သွားရောက်ပြီးတော့မဲဆွဲကြမှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံနယ်ဆက်ကနေဝင်ရောက်လာသူတွေကိုတားဆီးနိုင်ရေးဖြစ်တဲ့နယ်ဆက်လုံခြုံရေးဟာအဲ့ဒီဘက်ကမဲဆန္ဒရှင်တွေအတွက်အထူးအဦးစားပေးဖြစ်နေတာကြောင့်ဒီမိုကရက်သမရာလောင်းကာမလာဟဲရစ်နဲ့ Republican သမရာလောင်းဒေါ်နယ်ထရမ့်တို့ဟာအရီဇိုနာနဲ့ Nevada ပြည်နယ်တွေကိုသွားရောက်ပြီးတော့စီယုံမဲဆွဲကြမှာဖြစ်ပါတယ်။ထရမ့်ကိုထောက်ခံသူတွေဟာအမှိုက်တွေဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်မင်းမြန်ကတခုမှပြောခဲ့တာနဲ့ပတ်သက်လို့ဘသူ့ကိုမဲထည့်တယ်လဲဆိုတာမူတည်ပြီးဝေဖန်မှုမှန်သမျှအတူအနေနဲ့လက်ခံဘူးလို့ဒုသမ္မတဟဲရစ်ကပို့ထုတ်နေတုန်းကတုံ့ပြန်ခဲ့ပါတယ်။သမ္မတလောင်းထရမ့်ကတော့အမေရိကန်မှာအမှိုက်ကားမောင်းသူတွေဝတ်တဲ့အလင်းပြန်ဝတ်စကုပ်ကိုအမိုက်ကားပေါ်တက်ပြီးတော့သူ့ပေါ်ထောက်ခံသူတွေဟာအမိုက်တွေမဟုတ်ဘူးလို့ပြောချခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတော့ကဒီနယူးယောက်မြို့မှာလုပ်ခဲ့တဲ့သမ္မတလောင်းထရမ့်မဲဆွဲပွဲမှာလူရှင်တော်တယောက်ကအမေရိကန်ဘိုင်ပွဲတရီဂိုကိုရေပေါ်အမိုက်ပုံကြီးလို့ပြောကြခဲ့တာကိုသမ္မတဘိုင်ဒန်ကအင်္ဂါနေ့တုန်းကတုံ့ပြန်ပြောကြခဲ့တာပါအခုလိုမျိုးနှင်းနှင်းချိုးချိုးပြောတာဟာတိတ်လွန်လွန်းတယ်လို့သူ့အနေနဲ့ဆိုလိုတာဖြစ်တဲ့အကြောင်းသမ္မတကဖြေပြီးတော့ဖြေရှင်းပါတယ်ရွေးကောက်ပွဲဆိုင်ရာတရားတဲ့တင်တစ်ခုကတော့သမ္မတလောင်းထရမ့်ကိုထောက်ခံသူဘီလီယနာတထေးကြီးအီလွန်မတ်စ်ကိုရွေးကောက်ပွဲစည်းမျဉ်းတွေကိုချိုးဖောက်ရာရောက်မရောက်ဖီလာဒယ်ဖီးယားမြို့ကတရားရုံးတစ်ခုမှာဒီကနေ့လုံးမဲ့ကြားနာပွဲလာဖို့ဆင့်ခေါ်ခဲ့ပေမဲ့လည်းသူရောက်မလာခဲ့ပါဘူး။သူဖွဲ့ထားတဲ့ဒီ America Pack အဖွဲ့က Pennsylvania ပြည်နယ်ဒေသခံတွေကိုရွေးကောက်ပွဲမှာမဲပေးဖို့မှတ်ပုံတင်ရင်ဒေါ်လာတသန်းစုချတဲ့အစီအစဉ်ဟာရွေးကောက်ပွဲစည်းကမ်းချိုးဖောက်ရာရောက်နိုင်တယ်လို့တရားရေးတာဝန်ရှိသူတွေကသတိထားပေးခဲ့ပေမဲ့ဆက်ပြီးတော့စုချတဲ့အစီအစဉ်ကိုလုပ်နေတာကြောင့်ဖြစ်ပါရဲ့ရှင်
။ဒီ American ရွေးကောက်ပွဲမှာဘသူပဲနိုင်နိုင်မထူးဘူးလို့ယောပါကမြင်ထားပေမဲ့ယူကရိန်းစစ်ပွဲထောက်ခံမှုအပေါ်တော့မေးခွန်းတွေထွက်လာနေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရခဲ့ရင်ယူကရိန်းစစ်ပွဲအပေါ်ထောက်ခံမှုနဲ့နေတို့မှမိတ်ဆက်ဆံရေးလာလာကိုမဟာမိတ်ယောပါနိုင်ငံတွေကြားမှာမေးခွန်းထုတ်မှုတွေရှိလာနေတာပါ။ရွေးကောက်ပွဲမှာဘသူပဲနဲ့ယောပါဘက်အပေါ်မှာစိတ်ဝင်စားမှုရှိမှာမဟုတ်ဘူးဆိုတဲ့အငြင်းပွားမှုတွေကလည်းအမြင်တွေကလည်းရှိနေတယ်လို့စစ်တမ်းတွေမှာဖော်ပြနေပါတယ်။Democratic Party သမ္မတလောင်း Kamala Harris အနိုင်ရခဲ့ရင်တော့ Ukraine ရဲ့လက်ရှိမူဝါဒတွေဆက်ထိန်းထားနိုင်ပေမဲ့ဒီစစ်ပွဲရေရှည်လာတာကို American ပြည်သူတွေအကြားညှင်းငွေလာခြင်းဆက်ထောက်ခံတာကိုတော့ Republican ဘက်ကကန့်ကွက်မှုတွေတိုးလာနိုင်ပါတယ် American အနေနဲ့လက်ရှိရှေ့လေပိုင်းကိုပိုဦးစားပေးနေပြီးနောက်ပိုင်းရေရှည်မှလည်းတရုတ်ကိုပိုအလေးထားနိုင်တာကြောင့်ဥရောပနဲ့ Ukraine နဲ့ပတ်သက်လို့ရည်တည်ချက်ပြောင်းသွားနိုင်ခြေပေါ်ဥရောပနိုင်ငံတွေစိုးရိမ်နေကြတာပါခင်ဗျာ
မြောက်ကိုရီးယားကဒီတိုက်ချင်းပြစ်ပယ်ထိန်တပ်ဒုံးတစ်ခုကိုစမ်းသပ်ပစ်လွတ်ခဲ့တဲ့အပေါ်မှာတောင်ကိုရီးယားနဲ့ဂျပန်တို့ကအဝေးပံပြစ်တင်ခဲ့ကြပါတယ်။ကမ္ဘာမှာအင်အားပြင်းဆုံးဗျူဟာမြောက်လက်နက်အဖြစ်အစ်စ်မြင့်ထားတယ်လို့ဆိုတဲ့ဒုံးလက်နက်ကိုစမ်းသပ်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကြေညာခဲ့ပြီးတဲ့နောက်မှာလောင်စာခဲသုံးမစ်ဆိုင်းဒုံးတွေထုတ်လုပ်နိုင်တဲ့ပစ္စည်းတွေမြောက်ကိုရီးယားဘက်တင်ပို့တာကိုတောင်ကိုရီးယားကကန့်သတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ဟာရန်စတဲ့လုပ်ရက်ဖြစ်တယ်လို့တောင်ကိုရီးယားပူးတွဲစေဦးစီးချုပ်များရဲ့ စစ်စင်ရေးဆိုင်ရာညွှန်ကြားမှုကပြောကြားခဲ့ပါတယ်
။북한의장거리탄도미사일발사는탄도미사일기술의협력과
တိုက်ချင်းပြစ်ပဲထိန်တက်ဒုံးပြစ်လွန်မှုဟာရန်စတဲ့လောက်ရက်ဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ပဲထိန်တက်ဒုံးဤပညာဆိုင်ရာပူပေါင်းဆောင်ရွက်မှုကန့်သက်ချက်ကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားပူတွဲဦးစီးချုပ်များရဲ့စစ်စင်ရေးဆိုင်ရာညွှန်ကြားရေးမှူးဗိုလ်ချုပ်အန်ချွန်မျောင်းကပြောကြားသွားတာပါမြောက်ကိုရီးယားစမ်းသပ်ပြစ်လွန်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားနဲ့အမေရိကန်လီဒါတို့ပူတွဲစည်းရင်းလင်းကျင်းမှုတစ်ခုကိုလည်းဒီကနေ့ကြာသပတေးနေ့မှာပဲလုပ်ခဲ့ပါတယ်တောင်ကိုရီးယားကနေမြောက်ကိုရီးယားနိုင်ငံကိုတင်ပို့မှုတွေကန့်သက်လိုက်တာမှလည်းမြောက်ကိုရီးယားမှာထုတ်လုပ်ဖို့ခက်ခဲတဲ့ဒီအပူခံနိုင်တဲ့ပစ္စည်းတွေပါဝင်တယ်လို့လက်ရှိကန့်သက်ထားတဲ့နိုင်ငံတကာပို့ကုန်ထိန်းချုပ်မှုတွေကိုပို့ပြီးတော့တင်းကျပ်မယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်မြောက်ကိုရီးယားဘက်ကပစ်လိုက်တဲ့မစ္စိုင်းဒုံးဟာမိနစ်60နီးပါးလေထဲမှာပြန်သွားပြီးတော့မိုင်620ကျော်အထိအဝေးကိုသွားခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ဒုံးပြန်သွားတဲ့အမြင့်ကလည်းမိုင်4350ကျော်အထိရောက်ခဲ့တယ်လို့ပြောပါရယ်ဂျပန်စီးပွားရေးအထူးဆောင်အပြင်ဘက်124မိုင်လောက်အကွာကိုကြားခဲ့တဲ့တိုက်ချင်းပစ်ဒုံးပစ်လွတ်မှုကိုဂျပန်ကဝေဖန်ပြစ်တင်ခဲ့ပါရယ်တရုတ်နိုင်ငံကတော့ဒီကိုရီးယားကျွန်းဆွယ်မှာဖြစ်ပျက်သမျှကိစ္စတွေပေါ်ဆွေးရင်ကြောင်းနဲ့တင်းကျပ်အေးချမ်းရေးအတွက်သက်ဆိုင်သူအလုံးနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းမယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနကပြောကြားခဲ့ပါရယ်ရှင
်အစ္စရေးတိုက်ခိုက်မှုထဲမှာအနောက်ဘက်ကမှ3ရောက်ထက်မနည်းသေခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကထုတ်ပြောလိုက်ပါရယ်ဒီဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာအစ္စရေးရဲ့စစ်စင်ရေးတဲ့နာရှမ်စ်ဒုက္ခသည်စခန်းကိုလေကြောင်းတိုက်ခိုက်တာလဲပါဝင်ခဲ့တာပါအစ္စရေးတပ်ကတော့အကြမ်းဖက်သမားတွေရဲ့အခြေခံစောင့်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးဟာမတ်စစ်သွေးကြွားတယောက်ကိုရှင်းလင်းနိုင်ခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကဂါဇာစစ်ပွဲစတင်ချိန်ကစပြီးအစ္စရေးတပ်တွေရဲ့လက်ချက်ကြောင့်ဂျော်ဒန်မြစ်အနောက်ဘက်ကမ်းကပါလက်စတိုင်း963ယောက်ထဲမှနေသေဆုံးခဲ့ပြီးပါပြီလို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကဆက်ပြောပါတယ်တစ်ချိန်တည်းမှာပဲလက်ဗနွန်နိုင်ငံရှေ့ပိုင်းကသမန်းဝင်ဘာဘက်မြို့ကိုလေကြောင်းကနေတိုက်ခိုက်တာကြောင့်19ယောက်ထဲမှနေသေဆုံးသွားတယ်လို့လည်းလက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15653ည92.25 kHz 11603ည92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်အဂ္ဂဘလ32ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်စပိန်နိုင်ငံနောက်ပိုင်းနဲ့တောင်ပိုင်းမှာ95ယောက်ထက်မနည်းသေဆုံးခဲ့တဲ့ရေကြီးမှုအတွင်းအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြားမှာအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးတွေလိုက်လံရှာဖွေနေပါတယ်ရေကြီးထားတဲ့ဒေသတွေမှာလူရင်းအိမ်မြေမထွက်ကြဖို့အတွက်စပိန်ဝန်ကြီးချုပ်ကလည်းတိုက်တွန်းထားပါတယ်လူသက်တွေကိုကယ်နိုင်သမျှကယ်တင်နိုင်ဖို့အရေးအကြီးဆုံးဖြစ်နေတာမို့လူရင်းအိမ်ထဲမှာပဲနေကြဖို့နဲ့အရေးပေါ်ကယ်ဆယ်ရေးတွေပြောတဲ့ညွှန်ကြားချက်တွေတိုင်းလိုက်နာကြဖို့အတွက်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကပြောကြားပါတယ်ဒီရဲပင်လယ်တွေကဗလန်စီယာပင်လယ်ခွင်းနဲ့ဆက်နေတဲ့ဗလန်စီယာဒေသမှာမိုးသီးထန်စွာရွာပြီးတော့အင်္ဂါနေ့ညကရုတ်တရက်ရေကြီးခဲ့တာပါတနစ်စာလောက်ရွာတဲ့မိုးရေပမာဏလောက်ကိုနိုင်ပိုင်းအတွင်းမှာရွာခဲ့ပြီးတဲ့နောက်ကမ္ဘာလှည့်ဧည့်သည်တွေအသွားများတဲ့ဗလန်စီယာနဲ့မလာဂါမြို့တွေအပါအဝင်မြို့တချို့ရုတ်တရက်ရေကြီးခဲ့ပြီးတော့လမ်းတွေပေါ်မှာရေနဲ့အတူပါလာတဲ့မော်တော်ကားတွေအပြည့်အစည်တွေအပုံလိုက်ဖြစ်နေပါတယ်ဆူနာမီဒီလိုင်းကြီးတွေလိုရေတွေအလုံးရင်းနဲ့ရောက်လာတယ်လို့မျက်မြင်တွေကပြောပြပါတယ်လူပေါင်းထောင်ချီလျှက်စစ်မီးနဲ့တောက်တုံးရေပြတ်တောက်နေကြပါတယ်။မက်ဒရစ်မြို့တော်ကိုသွားတဲ့အဝေးပြေးမြေထားလန့်အပါအဝင်မြေထွားအသွားလာတွေလည်းထိခိုက်ရပ်တန့်နေသလိုကားလန်းတော်တော်များများလည်းပြတ်တောက်နေပါတယ်။ရေကြီးခဲ့တဲ့နေရာတွေမှာပြီးခဲ့တဲ့ရက်တွေကတော့မိုးမများပေမဲ့မိုးဆက်လက်ရွာသုံးအောင်မယ်လို့မိုးတတိပေးချက်ကိုလည်းစပိန်မိုးလေဝသဌာနကဆက်လက်ထုတ်ပြန်ထားပါတယ်ရှင်
။ UWSA ဝါတပ်ဖွဲ့အုပ်ချုပ်နယ်မြေတင်မှာလူသတ်မှုနဲ့အမျိုးသားတူကိုထိတန်းချမှတ်လိုက်ပါတယ်။ဝါပြည်သွေးစီညီညီတံတော်ရေတရွက်စီကရှမ်းပြည်နယ်ရှင်းမြောက်ပိုင်းကဟိုပန်မြို့မှာမြို့သားတို့ကိုလူသက်မှုနယ်သေတံချမှတ်လိုက်တာလို့ဝါနယူးစလန်သတင်းအေဂျင်စီမှဖော်ပြလိုက်တာပါအသက်၈နှစ်အရွယ်မြို့သမီးငယ်လေးတို့ကိုသက်မှုနယ်သူ့ကိုလူမြင်ကွင်းမှာတရားစီရင်ပြီးသေတံချမှတ်လိုက်တာလို့မနေ့ဗိုလ်သူနေ့ကဖော်ပြလိုက်တာပါဟိုပန်မြို့မှာပြီးခဲ့တဲ့ဩဂတ်စ်လတုန်းကကုန်းစုံဆိုင်လူရဲမှုတွင်အဲ့ဒီ၈နှစ်အရွယ်မိန်းကလေးတွေဆုံးသွားတာဖြစ်ပြီးဒီတွေဆုံးမှုမှာကျွလွန်ခဲ့တယ်လို့တန်လျာရှိတဲ့သူကတော့နောက်နှစ်လကြာမှရေတရွက်စီအာနာပင်တွေကဖမ်းဆီးနိုင်ရတာပါတရားစီရင်ရေးမိန့်ချမှတ်မှုကိုတော့ဟိုပန်မြို့ကဝရင်ချင်းမှုကွန်းထဲမှာလုပ်ခဲ့တာဖြစ်ပြီးနောက်ထပ်6ရောက်ကိုလည်းထောင်တန်းတစ်သက်တစ်ကျွန်းနဲ့နှစ်ရှည်ထောင်တန်းတွေချမှတ်ခဲ့တယ်လို့ဝသတင်းအေဂျင်စီကဖော်ပြပါတယ်။ရီတူရီအစီကဟိုပန်မြို့ကိုဒီနှစ်ဇန်နဝါရီလကထိန်းချုပ်လိုက်ပြီးတဲ့နောက်ဒါဟိုပန်မှာပထမဆုံးချိန်သေတံချလိုက်တာဖြစ်ပါတယ်ခင်ဗျ။
အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းဒီအာချေးပြည်နယ်ကမ်းခြေမှာခလင်းငယ်တွေပါဝင်တဲ့ရိုဟင်ဂျာ60ကျော်ကိုလူကုန်ကူးကူတွေဒီကနေ့ဆွန့်ပစ်ခဲ့ပါတယ်။အနောက်မှာအလောင်း6လောင်းလည်းတွေ့ရှိတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။ဂျာတာရင်းနဲ့အစောပိုင်းတုန်းကပင်လယ်ကမ်းခြေမှာဒုက္ခသည်တွေဆုံးပြင့်ခံရတာဖြစ်ပြီးတော့အခုချိန်ထိသူတို့ကမ်းခြေမှာပဲရှိနေကြတယ်လို့ရွာသကြီးတယောက်က AFP သတင်းကိုပြောပါတယ်။အာချေးပြည်နယ်ဘက်မှာရှိတဲ့ဆူမာထရာကျွန်းပေါ်မှာသူတို့ကိုဘယ်လိုလုပ်ရမလဲဆိုတဲ့အဖြေမရှိသေးဘူးလို့လည်းနောက်ထပ်တာဝန်ရှိသူတယောက်က Reuters သတင်းဌာနကိုပြောပါတယ်။ဒေသခံတွေစီကတရားသလားကလေး9ယောက်အမျိုးသမီး46ယောက်နဲ့အမျိုးသား38ယောက်ကိုလှေနဲ့ခေါ်လာပုံရပြီးတော့မနေ့4နိုင်လောက်မှာဆွန့်ပစ်ထားခဲ့ပုံရတယ်လို့ဒေတာတာဝန်ရှိသူတယောက်ကပြောပြပါတယ်ရှင
်။အမေရိကန်မှာတော့ Halloween ပွဲတော်အကျိုးအိမ်ပြည်တော်မှာကျင်းပခဲ့ပြီးဒီနေ့မှလည်းတနိုင်ငံလုံးဆက်ကျင်းပဖို့ရှိပါတယ်။အမေရိကန်ပြည်တော်စုမှာနှစ်စဉ်ကျင်းပလို့ရှိတဲ့လူတွေလမ်းပေါ်မှာသရဲတွေလိုကြောက်မက်ဖွယ်ရာဝတ်စုံတွေဝတ်ဆင်သွားလာကြတဲ့ Halloween Party ကိုဒီနေ့ကျင်းပမှာပါ။မနေ့ကတော့အိမ်ပြည်တော်မှာဟော်လဝင်းအချိုပွဲတော်ကျင်းပပြီးသမ္မတကတော့ဂျေးဘိုင်ဒန်ကပန်တာဝတ်စုံကြီးတွေဝတ်ဆင်ပြီးသမ္မတဂျိုးဘိုင်ဒန်နဲ့အတူအခမ်းခဲ့ပါတယ်။အောက်တိုဘာလလဲဝါရှင်တန်မြို့တော်ထရိတ်ဆန်ကိုရောက်လာတဲ့ပန်တာဝတ်ဝန်တွေကိုကြိုဆိုတဲ့အနေနဲ့အခုလိုသမ္မတကတော့ကပန်တာဝတ်စုံကိုဝတ်ဆင်ထားတာပါ။မကောင်းဆိုးဝါးတွေကိုနှင်ထုတ်တဲ့ရည်ရွယ်ချက်နဲ့ဖျုံသီးပုံစံမီးတွေကြောက်မက်ဖွယ်ရာဝတ်စုံတွေကိုဝတ်ဆင်ကြသလိုအယူရှိတဲ့ဟော်လဝင်းဟာတည်ဆုံးထားတဲ့အာဇာနည်တွေသူရဲကောင်းတွေနဲ့တစ္ဆာဆောင်သူတွေကိုအောက်မိတရေရတဲ့ပွဲတော်လို့လည်းပြောကြပါဗျာခင်ဗျာ မင်္ဂလာညချမ်းမှာတော်တာရှင်များခင်ဗျာ VOA American တဲ့ရဲ့အောက်တိုဘာလ31ရက်ချက်သားရင်းညအထူးကြဆုံးသတင်းတွေကိုမဆုမြတ်မွနဲ့ပြပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ဖားကန့်အခြေစိုက် KIA ကချင်တပ်တပ်မှကိုယ်နေမျိုးကိုလေကြောင်းတိုက်ခိုက်သွားတာပါကချင်ပြည်နယ်ဖားကန့်မြို့နယ်အခြေစိုက် KIA တပ်မှကိုယ်နေမျိုးမှာဒီနေ့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကချင်ပြည်နယ်နဲ့စကိုင်းတိုင်းဆက်မှာလည်းတိုက်ပွဲဖြစ်ပွားနေပါတယ်တရုတ်မြန်မာနယ်စပ်ဒေသချီဖွေမြို့နယ်ဖီမော်ဘက်မှာအခြေစိုက်ထားတဲ့နေကြာဆောင်တက်နယ်လေတိုက်ပွဲဖြစ်ပွားတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီကချင်ပြည်ကစည်တင်မှမှုနောက်ဆုံးအချိန်တွေရန်ကုန်ကသတင်းပေးပို့လာတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်ကလက်ကီမန်ဟိုတယ်ကို KIA ပူးပေါင်းတပ်တွေကဒီလ10ရက်နေ့ကသိမ်းယူလိုက်ပြီးတိုက်ပွဲတွေငြိမ်သက်နေခဲ့ရကဒီကနေ့မှာဖားကန့်မြို့နယ်အခြေစိုက် KIA တပ်မှကိုယ်နယ်မြေအတွင်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်ရှိဖားကန့်မြို့နယ် KIA တပ်မှကိုယ်နယ်မြေအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုအခြေအနေကိုတော့ KIA ရဲ့ပြည်သားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုအခုလိုပြောပါရယ်
။ကဲအဲ့ဘက်မှာအဲဒီနေ့ညလေးပိုင်းမှာပေါ့နော်အစိုးရနိုင်တာဝန်ချီမှာအဲလေကြောင်းကဘုံကျဲတာအဲ့ဒီအခြေအနေရှိပါတယ်။ဒါပေမဲ့မြေပြင်နဲ့အခြေအနေကတော့ကုသိကတော့ဘာမှမကြားရသေးပါဘူး။အဲဒါပေမဲ့တော့လုံးလုံးဆယ်ရက်အဲတတ်မခါကူအဲ့ဒီဘက်မှာတော့မရှိပါဘူး။ဒါပေမဲ့ဟိုကဲဆက်ဘက်မှာတော့ရှိတယ်လို့ပြောတယ်စီစဉ်ပြန်မှာပေါ့နော်ဒါမဲ့ဘယ်နေရာမှာဘလို့ဆိုတာတော့တိကျတော့မသိရပါဘူ
းတခြားဒေသကိုရောက်ရှိနေတဲ့ဖားကန့်ဒေသခံတူကတော့ဒီကနေ့မနက်9နာရီခွဲလောက်မှာဖားကန့်မြို့ပေါ်မှာဂျက်တိုက်လေရင်တစ်စင်းအချင်းတော်ကြာဝဲပြန်နေခဲ့ကြောင်းနဲ့တမဟာကုနယ်မြေဘက်ကိုဘုံလေးလုံးကျဲခဲ့တယ်လို့သိရကြောင်းပြောပါတယ်ဘုံကျဲချတဲ့နေရာအတိအကျကိုတော့ထုတ်ဖို့ပြောဆိုတာမရှိပါဘူးလောလောဆယ်မှာတော့ဖားကန့်နဲ့ကချင်ပြည်နယ်နေရာအတော်များများမှာတယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေကိုဖြတ်တောက်ခံထားပါတယ်တချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ဒေသချီဝေမြို့နယ်ဖီမော်အခြေစိုက်နယ်ကြားဆောင်တရင်13331ကိုတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ကချင်ဒေသခံတဦးကချီဝေဖီမော်ဘက်ကတိုက်ပွဲဖြစ်နေကြောင်းကိုအခုလိုပြောပါတယ်
။အဲဒီပေါင်ပါအဆက်ကဖီမော်ပေါ့ဖီမော်ဟိုနယ်ကြားဆောင်အမှတ်13ပေါ့အဲဘယ်မှာလဲတိုက်ပွဲဖြစ်နေပြောမနေမဲ့တိမ့်ကြီးတို့လည်းပြောတယ်အဲကွန်ဖရင့်ဟောဖြစ်သေးဘူးလောကအဖီမော်13ရဲ့ကမ္ဘာတီရဲ့ကျန်တာအဲ13မှာမနေရတိုက်ပွဲဖြစ်နေကြတယ်မနေရတယ်
KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကတော့ဖီမော်ဒေသတိုက်ပွဲသတင်းကိုတရားဝင်အကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ
်အသိစိတ်ပါသတင်းမှမကြားရသေးပါဘူးအဲရှိရှိမှာပါအဲ့မဲ့ကျွန်တော်တို့စီမားတရားဝင်အကြောင်းကြားတာမရှိ
ဘူးကချင်ပြည်နယ်အရှေ့ကျန်းတရုတ်မြန်မာနယ်စပ်ဒေသကချီဝေဆော့လော်ဒေသဘက်ကို KIA နဲ့ပူးပေါင်းတပ်တွေကစက်တင်ဘာလကုန်ပိုင်းမှာစတင်ထိုးစစ်ဆင်ခဲ့တာပါအောက်တိုဘာလဇန်မှာချီဝေဆော့လော်မြို့တွေကိုတင်းယူခဲ့သလိုလားလေလောက်မှာတော့နေကြားဆောင်တပ်အမတ်13332နဲ့ပန်ဝါမြို့ကိုတည်ယူခဲ့ပြီးတော့တတိယဘက်အတွင်းမှာကပိုက်တီဒေသအခြေစိုက်နေကြားဆောင်တပ်အမတ်13333ကိုတည်ယူခဲ့ပါတယ်။နေကြားဆောင်တပ်အမတ်13333ကိုတည်ယူခဲ့တဲ့နောက်ပိုင်းကပိုက်တီဒေသမှာတိုက်ပွဲဆက်လက်ဖြစ်ပွားနေတာမရှိဘူးလို့ဦးမူကြီးနော်ဘူးကပြောပါရယ်။ ဒီလ18ရက်နေ့ကတော့တရုတ်နိုင်ငံကအာရှရေးရာထူကိုလေတိတ်ရှိကျွန်းက KIU ခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံခဲ့ပြီးတော့ထိုးစစ်စင်တာတွေရပ်တန့်ဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတော့မိုးမောင်းနဲ့ဗမော်ကြားက9မိုင်နဲ့10မိုင်ကြားမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။စစ်ကောင်စီကဒီလ20ရက်နေ့ကစတင်ပြီးတော့ဗမော်ဘက်ကနေစစ်ကြောင်းထိုးလာတဲ့နောက်တိုက်ပွဲတွေဟာလည်းဇက်တိုက်ဆိုလိုဖြစ်ပွားနေပါတယ်။ကချင်ပြည်နယ်အတွင်းလက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာမရှိသေးပါဘူးခင်ဗျာ။
ပါကန်ချေဆိုင် KIA တပ်မ9နယ်မြေလေးချောင်းတိုက်ခိုက်ခံရတာကိုရနိုင်ပြပြခဲ့တာပါအခုတော့တရုတ်မြန်မာနယ်စပ်ပိတ်တာအပေါ်သုံးသက်ချက်ပါမြန်မာနဲ့နယ်စပ်ခိတ်တွေကိုတရုတ်ကမကြခင်ပိတ်လိုက်တာဟာလက်နက်ကင်ဒေါ်လင်အင်အားစုတွေကိုဖိအားပေးဖို့ရည်ရဲတဲ့လုပ်ရလို့သုံးသက်ကြပါတယ်ဒီပိတ်ရတဲ့အကြောင်းရင်းကိုတရုတ်နိုင်ငံကတရားဝင်ပြောတာမတွေ့ရပေမဲ့တရုတ်သတင်းစာတချို့နဲ့လူမှုကွန်ရက်မှာတော့တရုတ်မြန်မာရင်းနှီးပိုက်လိုင်းလုံခြုံရေးနဲ့ကချင်ရှမ်းပြည်နယ်လုံခြုံရေးထိခိုက်မှာစိုးရိမ်ကြောင်းသုံးသက်ကြပါတယ်ဒီချင်းနေရန်ကုန်ကသတင်းပေးပို့လာတာကိုမဆုမုံပြပြပေးပါအောင်ခင်ဗျာ
ဒီသတင်းပတ်ထဲမှာပဲတရုတ်ဘက်ကနေပြီးတော့မြန်မာနဲ့ဆက်သွယ်ထားတဲ့နေဆက်တကားတွေကိုပိတ်ပြီးကုန်စည်စည်းစစ်မှုရပ်တန့်လိုက်တာဟာကချင်ပြည်နယ်နဲ့ရှမ်းမြောက်မှာရှိတဲ့တော်လန်ရေးအင်အားစုတွေကိုချိနဲ့အောင်လှုပ်လို့တဲ့တရုတ်ရဲ့ရည်ရွယ်ချက်ဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်အကြောင်းကတော့တရုတ်ဟာတော်လန်ရေးအဖွဲ့တွေအင်အားချိနဲ့သွားစေမဲ့နီလန်းအစုံကိုအသုံးချပြီးတော့စစ်ကောင်စီကိုတစ်ဖက်လှည့်နဲ့အားပေးကူညီနေတယ်လို့ပြောကြတာပါရှမ်းပြည်နယ်ဟာလွတ်လပ်ရေးရဖို့အတွက်အစဉ်ဆက်တောင်းလျှောက်ကြိုးပမ်းနေတဲ့အတွက်အခုချိန်ထိပြည်ပခါတွေဖြစ်နေရတယ်လို့တရုတ်ဆောင်မရှင်တချို့ကဝေဖန်ပါတယ်တက်တုံညာနှစ်ခုစစ်စင်ရေးဒုတိယပိုင်းမှာလဲစစ်ကောင်စီဟာအရေးပါတဲ့ခံတပ်တွေကိုလက်လွတ်လိုက်ရပါတယ်။ဒါကြောင့်မို့လို့တရုတ်ဘက်ကနေပါဝင်ကူညီခဲ့ရတယ်ဆိုတာကိုတရုတ်ဘာသာစကားနဲ့ရေးသားတဲ့ယူနန်သတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံထဲမှာဖျို့ဖျဲဖြစ်တဲ့ဆိုရင်တရုတ်နိုင်ငံအတွက်လည်းအကျိုးရှိမှာမဟုတ်ဘူးဆိုတာကိုတရုတ်ဆောင်းပါးတွေမှာဖော်ပြနေတာပါ။စစ်ကောင်စီမရှိရင်တရုတ်စီမံကိန်းတွေလည်းပျက်စီးသွားလိမ့်မယ်လို့တရုတ်ဘက်ကမှားယွင်းစွာယူဆထားကြောင်းနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ကသူ့အမည်အခုလိုပြောပြပါဗျ
။ဗမာပြည်ရဲ့စီးရီးပဋိပက္ခအောက်မှာစစ်ဂျင်းနံပိုင်လိုက်ပါဝင်ဒီနေ့စစ်ကံလုံးကခြားတော်တရုတ်ရဲ့ပိုင်ဆိုင်မှုကိုကူလို့ပေါ့ဗျ။တော့ခုကဒိုင်းအန်နာလက်နက်ကိုင်ဖွဲ့စည်းရေးလက်ထဲရောက်နေပါဒါပေမဲ့ဒိုင်းအန်နာဖွဲ့စည်းရေးကလည်းကျုပ်ဒီနေ့နိုင်ငံချစ်ပြည်ကိုထောက်ထားသောအားဖြင့်ဖြစ်လို့ဖြစ်ပြီးခုမှမလုပ်ပါဘူးဆက်လက်ပြီးစဉ်းသိမ်းထားတာ။ဒါပေမဲ့ဒီအားစုတွေကိုဆက်သွယ်ညှိနှိုင်းမှုမလုပ်ဘဲနဲ့စစ်ကောင်စီရဲ့အကာအကွယ်ကိုသာမျှော်လင့်တာကျုပ်ရဲ့ဗမာပြည်ဆိုင်ရာပေါ်လစ်စီမှာရှိမှရမှန်ရင်ဖြစ်ပါ
။ကချင်ပြည်နယ်ဘက်မှာလည်းလွဲကျဲကံပိုက်တီနေဆက်ဂိတ်တွေပါဝင်တပ်စခန်းအများစုကို KIA ကသိမ်းပိုက်ပြီးမှစစ်စင်ရေးတွေလုပ်နေတာတွေကိုရက်ဆိုင်မှုတရုတ်ဘက်က KIA ကိုဖိအားပေးခဲ့ပါတယ်။အဲဒီနောက်မှာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေအဓိကမိခိုအားထားနေရတဲ့စားတောက်ကုန်နဲ့ဆက်သုံးစီတွေကိုတရုတ်ဘက်ကမယောင်းချတော့ပါဘူး။ကချင်နဲ့ရှမ်းမြောက်ကနယ်စပ်ထွက်ပေါက်တွေကိုလည်းအောက်တိုဘာလ17ရက်နေ့နောက်ပိုင်းကစပြီးပိတ်လိုက်ပါတယ်။ဝါနဲ့မိုင်းလာနယ်စပ်ဂိတ်တွေပါမကျန်အကုန်နီးပါးတရုတ်ဘက်ကပိတ်လိုက်တာပါ။ဓာတ်ဆီဆက်သုံးစီလျှက်စစ်ပစ္စည်းလုံခြုံရေးသုံးပစ္စည်းတွေကိုမြန်မာပြည်ဘက်ကမပို့ဖို့နေဆက်ဂိတ်တွေမှာကြေညာထားပါတယ်။ပြီးတော့လုံခြုံရေးကိုလည်းနေဆက်တလျှောက်တင်းတင်းကြပ်ကြပ်ချထားတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။တကယ်လို့မြန်မာပြည်ထဲမှာစစ်ပွဲတွေကြဲကြဲပြန့်ပြန့်ဖြစ်လာမယ်ဆိုရင်တရုတ်နိုင်ငံအတွက်အကျိုးရှိမှာမဟုတ်ဘူးဆိုတာကိုတရုတ်သတင်းတွေမှာရေးသားနေတာပါ။အကြောင်းကတော့ရခိုင်ပြည်နယ်ကြောက်ဖြူစီမံကိန်းကနေလာတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းကတရုတ်အတွက်အရေးကြီးကြောင်းဖော်ပြထားပါတယ်။အခုနှစ်ဩဂုတ်လအထိအဲ့ဒီပိုက်လိုင်းကနေရေနံနဲ့သဘာဝဓာတ်ငွေတန်ချိန်တန်းတရာကျော်ရထားတယ်ဆိုတော့ကိုလည်းရေးသားထားပါတယ်။တကယ်လို့တရုတ်နဲ့ရေနံလမ်းကြောင်းမလက်ကရေလက်ကြားမှာအင်အားပြိုင်ဆိုင်မှုတွေပေါ်လာပြီးဆိုရင်မြန်မာနိုင်ငံကရေနံပိုက်လိုင်းကိုအဓိကအသုံးပြုသွားမယ်လို့အဲ့ဒီသတင်းတွေမှာတရုတ်ဘာသာစကားနဲ့ရေးသားထားတာပါ။ဒါကြောင့်မို့လို့စစ်ကောင်စီကိုအကာအကွယ်ပေးတာဆိုရင်တော့တရုတ်ရဲ့ဆုံးဖြတ်ချက်ကမှားယွင်းတယ်လို့မြန်မာရေးသုံးသပ်သူတွေကပြောပါတယ်။တကယ်တော့တရုတ်ဆိုရကရေနံပိုက်လိုင်းတလျှောက်ဒေါ်လာရင်းအင်အားစုတွေ PDF တွေနောက်ရခိုင်ပြည်နယ်ကအာရခတက်တော်ဒီလိုအဖွဲ့အစည်းနဲ့အပေးယူမျှဖို့နားလည်မှုရရှိဖို့အရေးကြီးပါတယ်လို့နိုင်ငံရေးသုံးသပ်သူဥဖေတန်းက VOA ကိုသူ့အမြင်ပြောပြပါတယ
်ဒီမိုကရေစီတော်လှန်ရေးနဲ့ဒီတိုင်းပါဖက်ဒရယ်ရှင်းရရှိရတဲ့ဒါပြောရဲလှုပ်ဆောင်ချက်ဟာတော်တော်ကိုအဟံတားရှိပါတယ်အနောက်ရှေ့လည်းဖြစ်တယ်ဆိုလိုတာဒီလိုတိတ်မတိတ်ဘူးပေါ့နော်ဒီ NUG ဒီလိုကတပြီးတော့အနောက်အမေရိကန်ဘက်ကိုရင်းနေတယ်အဲ့ဒါကြောင့်သူတို့ကြိုးစည်းပွားတွေကထိခိုက်နေတယ်ဆိုတဲ့သဘောမျိုးအပြိုင်တည်းဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးသူကတိတ်မကြိတ်ဘူးဒါဒီစစ်ဆေးရရဲ့လုံဆောင်မှုပေါ်မှာနိုင်ငံလုံးတစ်ကမ္ဘာလုံးကကန့်ကွက် ဆိုရှယ်နေတာရှိပေမဲ့တရုတ်ကတော့ဒီကောင်စီဘက်ကိုပို့ပြီးတော့ဟောရင်းတယ်ပေါ့နော်ဒါသူတို့ကဝင်ကူနယ်လို့ဟိုပြောလို့ရတယ်ပေါ့
ယူနန်အာဏာပိုင်တွေဟာမြန်မာအရေးမှာပါဝင်နေတဲ့အဓိကဇက်ကောင်တွေဖြစ်ပါတယ်ယူနန်ပြည်နယ်ပါတီအတွေ့အမှုမစ္စတာဝမ်နုံနဲ့ပြည်နယ်အုပ်ချုပ်ရေးမှုမစ္စတာဝန်ယူဘိုရိုကစစ်ကောင်စီနဲ့မကြသေးခင်ကတွေ့ဆုံပါတယ်ယူနန်ပြည်နယ်အိမ်နီးချင်းနိုင်ငံရေးရာအကြီးအကဲဂွမ်ဘိုကတော့မြမပြည်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့စစ်ကောင်စီတို့ရဲ့ကုမင်းမျိုးကတွေ့ဆုံပွဲတွေမှာတရုတ်နိုင်ငံရဲ့ကိုယ်စားလှယ်ဖြစ်တာဝန်ယူခဲ့ပါတယ်အလားတူပဲဘေဂျင်းဆိုရရဲ့နိုင်ငံသားရေးရာအစ်မြင့်အရာရှိတချို့ကလည်းအခုအောက်တိုဘာလမှာ3လဆက်တိုက်မြန်မာစစ်ကောင်စီရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်ဆိုတာတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။တရုတ်ဘက်ကနေနေဇက်ဂိတ်တွေပိတ်လိုက်လို့ကချင်နဲ့ရှမ်းမြောက်မှာတော့စားတောက်ကုံနဲ့စက်သုံးစီတွေပြက်လက်သွားပါတယ်။ဒေါသဖြစ်နေကြတဲ့ဒေသခံတွေကတော့ဒီတစ်ကြိမ်တရုတ်တုံ့ပြန်မှုနဲ့ပတ်သက်ပြီးရှုံချပါတယ်။ရေရှည်အကျိုးစီးပွားကိုငှဲ့ပြီးတော့တော်လှန်ရေးအင်အားစုအလုံးနဲ့တရုတ်ကညှိနှိုင်းမှုစ조사ရလိမ့်မယ်လို့ဦးတန်းစိုးနိုင်ကပြောပါတယ်
။ဒီအပေါ်မှာပြည်သူလူထုအနေနဲ့လုံးဝကိုမကောင်းပါဘူး။အဲ့ဒါတွေကခိနဲ့တိတ်ညာဖြစ်လာရင်တော့သူ့အကျိုးစီးပွားကိုချိတ်ကြံနေမှာ။ဆိုတာကရှိနေတဲ့အခြေအနေတွေကိုမှန်ကန်စွာနားလည်ပြီးတော့အမားပြည်ပြည်သူတွေရဲ့လူမှုတော်လှန်ရေးလှုပ်ရှားမှုကိုသဘောပေါက်နားလည်အောင်ချိတ်ကပ်ပြီးတော့ဆွေးနွေးညှိနှိုင်းမယ်ဆိုရင်သူ့အကျိုးစီးပွားကိုကာကွယ်နိုင်မယ်ခွင့်ရဟာကျိုးကရရှိနေမှာစစ်ကောင်စီတထုတ်ရှိရေးကိုဆက်ကာကွယ်နိုင်မယ်ဆိုရင်တော့ချင်းစီလူလူပေါ်ကွယ်မှုဖြစ်လာပြီဆိုရင်တော့ကျင်းရဲ့အကျိုးရှိပွားကိုတိကျတယ်နိုင်တဲ့အခြေအနေရှိတယ်ဆိုတဲ့အကြောင်းကျွန်တော်တို့ကသတိပေးချင်ပါ
ကုလသမဂ္ဂအတွင်းမှုချုပ်မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘစ်ရှော့ကတော့မြန်မာနိုင်ငံနဲ့ကပြည်ပခါတွေနဲ့ရာဇဝတ်မှုတွေကထိမ့်မှုခတ်တဲ့အခြေအနေကိုစိုက်ရောက်နေပါပြီလို့အင်္ဂါနေ့ကကျင်းပတဲ့ကုလလူခွေဆိုင်ရာကော်မတီအထွေထွေညီလာခံမှာပြောထားပါတယ်လက်တလောမှာတော့တရုတ်အာဏာပိုင်တွေဘက်ကကချင်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတရုတ်နယ်စပ်လုံခြုံရေးမထိခိုက်ဖို့မြန်မာပြည်မြောက်ပိုင်းမှာတိုက်ပွဲတွေမဖြစ်ပွားဖို့ကချင်လူမျိုးရေးတပ်မတော် KIU ကိုတရုတ်ဘက်ကတောင်းဆိုထားတယ်လို့ KIU ပြောခွင့်ရကလည်း VOA ကိုပြောထားပါတယ်ရှင
်မြန်မာနယ်စပ်တွေတရုတ်ဘက်ကပိတ်လိုက်တဲ့ပေါ်သုံးသက်သူတွေရဲ့အမြင်မျိုးစုံကိုမဆုမွန်ပြပြပေးခဲ့တာပါအခုတော့အမေရိကန်ကသမရရွေးကောက်ပွဲမဲပေးကြမယ်မြန်မာတွေရဲ့ခံစားချက်ပါနောက်တရင်ပတ်မှာပဲကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရေစီစံတန်ဖိုးတွေကိုလေးစားလိုက်တာပြီးရွှေပြောင်းခြေချမြန်မာတွေအနေနဲ့ပါဝင်မဲထည့်ကြဖို့မနီဆိုတာပြည်နယ်စိန်ပေါ်မြို့ရောက်မြန်မာနွယ်ဘွားအချို့ကအလေးနဲ့တိုက်တွန်းလိုက်ကြပါတယ်။သူတို့ကမြန်မာနိုင်ငံမှာဆိုရင်တော့လွတ်လပ်စွာမဲပေးနိုင်ခွင့်အတွက်အသက်သွေးတွေပေးဆက်ခဲ့ရပေမဲ့အခုချိန်ထိတန်ရှင်းမျှတတဲ့ရွေးကောက်ပွဲမှာမဲချက်ခွင့်ရဖို့မလွယ်သေးတဲ့အကြောင်းလဲထောက်ပြကြပါတယ်။ဒီအကြောင်းကိုအောင်ပြပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချနေထိုင်လာသူတွေထဲမှာစစ်အစိုးရဆက်ဆက်ကိုလက်နက်ကင်ပြီးတော့ခုခံတွန်းလှန်ခဲ့ကြတဲ့သူတွေပါဝင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းကတည်းကပြည်ရင်းစစ်ပေါက်ဖွားလာတာဖြစ်ပြီးတော့စစ်အစိုးရဆက်ဆက်ကိုမျိုးဆက်ဆက်ဆက်ကခုခံတွန်းလှန်ခဲ့ကြပါတယ်ဒီမင်နီဆိုတာပြည်နယ်စိန်ပေါ်မြို့ကိုရောက်နေတဲ့ကိုကောင်းဆန်ဟာဆိုရင်လေ1988ခုနှစ်ရေတော်ပုံကာလမှာစစ်အစိုးရရဲ့ဖိနှိပ်မှုတွေကိုလက်တွေ့သိမြင်ခဲ့ရပြီးတဲ့နောက်ခုခံတွန်းလှန်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ
်အဲ့ဒီချိန်တုန်းကကျွန်တော်တို့ဟိုလက်နက်ကင်လန်းစင်လို့ဟောကျွန်တော်တို့ဒါဟိုလက်နက်မဲ့ non violent လို့ပါလို့ဆိုတော့အတိကကျွန်တော်တို့မှအဲ့လောက်မရှိခဲ့သေးဘူးကျွန်တော်တို့ကဒီစစ်တပ်နဲ့ဒီတပါတီအာဏာရှင်စနစ်ကိုကလက်နက်ကင်တော်လှန်မှရမယ်ဆိုတော့အတိကကျွန်တော်အဲ့ချိန်မှာရခဲ့လို့ဒီလိုလုပ်ဖြစ်တာ
စစ်အာဏာရှင်တွေရဲ့ဆယ်စုနှစ်တွေနဲ့ချီအပြင်းထန်နှိမ်နင်းမှုကြောင့်လက်နက်ကင်ပုံကန်တိုက်ခိုက်သူတွေနဲ့အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာအမေရိကန်ပြည်ထောင်စုမှာဒုက္ခသည်အဖြစ်ရွှေ့ပြောင်းခိုလုံလာကြပါတယ်။မင်နီဆိုတာပြည်နယ်စိန်ပေါ်မြို့မှာဆိုရင်မြန်မာနိုင်ငံကရွှေ့ပြောင်းချေချနေထိုင်သူ3000လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။2020မှာကောက်ယူတဲ့သကောင်စင်းအရတော့19000နီးပါးသာရှိတာပါ။စစ်ပွဲတွေရှိရာအရက်ကိုဆန့်ခွာလာကြပြီးတဲ့နောက်ဒီမိုကရေစီနိုင်ငံသစ်မှာသူတို့ရဲ့ကုစားပြုမှုအတွက်ခုအခါမဲပေးဖို့လဲစိတ်အားထက်သန်နေကြပါတယ်။ဆော့ကနေဒီဟာအမေရိကန်ပြည်ထောင်စုကို2008ခုနှစ်ကတည်းကရောက်လာပေမဲ့ခုဒီကြိမ်ဟာပထမဆုံးအကြိမ်ရွေးကောက်ပွဲမှာမဲထည့်မှာပါ
။ဒီမိုကရက်အစိုးရဒီမှာကြတော့ဒီအင်မီဂရန့်နဲ့ပတ်သက်တဲ့အခွင့်အလမ်းတွေကိုပို့ပြီးတော့အခွင့်အရေးပေးပါတယ်။ဒါကြောင့်မလို့ဒီအမေရိကန်ဘုတ်ရောင်းနေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေကသူတို့ရဲ့အမျိုးတွေကိုပြန်ခေါ်ဖို့အတွက်အခွင့်အလမ်းရှိတယ်။ဒါကြောင့်ဒီ family united အခွင့်အလမ်းရတဲ့ အချင်းနှမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကမလာဟဲရစ်ကိုကျွန်တော်မေးပေးဖို့အတွက်ဆုံးဖြတ်ခဲ့ပါတယ
်။ဆော့ကနေဒီဟာမြန်မာနိုင်ငံကရွှေပြောင်းချေချသူတွေကိုကူညီနိုင်အောင်ကိုယ်ပိုင်လုပ်ငန်းတစ်ခုလည်းထူထောင်ထားပါတယ်။ဘာသာစကားခက်ခဲကြောင့်အစိုးရရုံးတွေနဲ့ဆက်သွယ်ရမှာအခက်အခဲရှိသူတွေကိုဂျာဂန်အနေနဲ့ဝန်ဆောင်မှုပေးနေတာပါ။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလူဝင်မှုကြီးကြပ်ရေးဥပဒေကိုတင်းကျပ်လိုက်တာကြောင့်မိသားစုဝင်ဆွေမျိုးသားချင်းတွေကိုပြန်ခေါ်ဖို့အခက်တွေ့ခဲ့တယ်လို့လဲဆော့ကနေဒီကပြောပါရယ်ဆော့ကနေဒီစီမှာအလုလာအပ်သူတူကတော့သမ္မတဂျိုးဘိုက်ဒန်အစိုးရလက်ထက်2023ခုနှစ်ဇန်နဝါရီလအတွင်းပြထိုင်းခဲ့တဲ့ Welcome Corp အစီအစဉ်နဲ့ထိုင်းနယ်စပ်မှာနေထိုင်တဲ့ဇနီးနဲ့သားကိုပြန်ခေါ်ဖို့ကြိုးစားနေသူဆော့တာတော့ပါ2019ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်လာပြီးမဲ့ဘေးပါတီကိုမဲပေးရမလဲဆိုတာကိုမသိသေးဘူးလို့သူကပြောပါတယ်မိသားစုဝင်တွေကိုခေါ်ရမှာမူဝါဒအပြောင်းလဲကြောင်းနှောင့်နှေးကြံ့ကြာမယ်ဆိုရင်ဘလို့သဘောထားမလဲလို့မေးရမှာ
အဲ့ဒါတော့ကျွန်တော်လည်းအတိအကျမပြောတတ်ဘူးဆိုတော့တကယ်လို့သာဒီမိသားစုပြည်လေခေါ်ဖို့အတွက်ခက်ခဲတခုခုရှိမယ်ဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုးနောက်ဒါရတာတဲ့ဝင်နေမိပါဘောနော်ဒီအရာတွေကတော့
ဒီမိုကရက်တူသမရလောင်းတင်မောဇာမင်နီဆိုတာပြည်နယ်ဥချုပ်ရေးမှူးပါသူ့လက်ထက်မှာပညာရေးအထောက်အကူပြုအစီအစဉ်တွေစီးပွားရေးလုပ်ငန်းငယ်လေးတွေအတွက်ငွေကြေးချင်းငါထောက်ပံ့ပေးတဲ့အစီအစဉ်တွေဟာအလွန်အထောက်အကူဖြစ်တယ်လို့ကုံစုံဆိုင်ပိုင်ရှင်ကိုကောင်းဆန်ကပြောပါတယ်ဒါကြောင့်ဒီမိုကရက်တစ်ပါတီကိုသာမဲပေးမယ်လို့လည်းသူကဆိုပါတယ
်ဒီမိုကရက်ကကြိုက်တဲ့လူတက်ပေါ့လေဟိုအခြေခံလူတန်းစားကျွန်တော်တို့လိုမိုက်ဂရန့်တွေကိုဟိုစာနာနားနယ်မှုနောက်တစ်ခုကကဘာကြီးပေါ်မှာအမေကန်ရဲ့စာနာနားလည်မှုရှိတဲ့လူမျိုးတွေအတွေးရှိတဲ့လူတွေကိုပဲကျွန်တော်ကသဘောကျတယ
်။ဒါပေမဲ့လည်းတရီသားဖြတ်ချခွင့်အပါဝင်လိင်လူချင်းလက်ထက်တဲ့ကိစ္စတွေကိုထိထိရောက်ရောက်တားဆီးနိုင်ခဲ့ဘူးဆိုပြီးတချို့ကဒေါ်နယ်ထရမ့်ကိုထောက်ခံမဲတောင်ပေးခဲ့ပြီလို့ပြောပါတယ်
။ခရီးရန်ရဲ့ဒီဥပဒေနော်ဒီကိုလှုပ်ဆောင်မယ်လို့သူကပြပြသားသားပြောတဲ့ဒီ president ဆိုတာဒီ Donald Trump ယောက်ပဲရှိလေကြဒီတခြားဒီမဲဆွေတဲ့ဒီသမတတွေဆိုလို့ရှိရင်အများအပြားကသူတို့ဘာလိုက်ကြောင်းတွေကိုသိမပြောလို့ရဘူးဘာဖြစ်လဲဆိုတော့သူတို့ကမဲမရမှာစိုးမဲ့စိုးရလို့ကျွန်တော်ထင်တာပဲလေ
ခရီးရန်ဘာသာဝင်တဦးအနေနဲ့ဆိုရင် Republican တွေရဲ့မူဝါဒကိုသာပိုးပြီးတော့ကြိုက်နှစ်သက်ကြောင်းလဲသူကပြောပါတယ်ကိုနှစ်သက်ရကိုစလေလောင်းတွေကိုလွတ်လွတ်လပ်လပ်မဲပေးရွေးချယ်နိုင်ပြီးရွေးကောက်ပွဲရလက်အတိုင်းအကောင့်တဲ့ Forex စနစ်ဖြစ်တာကြောင့်ရွေးကောက်ပွဲမဲထဲကြဖို့အချင်းချင်းကြားတိုက်တွန်းတာတွေလည်းရှိပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်ဟာသူတို့လူချင်းတဲ့အတိုင်းရွေးကောက်ပွဲရလက်ကိုပုံဖော်ဖို့ကြိုးစားလေးရှိပြီးစီစဉ်ထားတဲ့အတိုင်းဖြစ်မလာရင်လည်းလက်နဲ့အားကိုးပြီးတော့လူလူပေါ်နိုင်ကျင့်တယ်လို့ဆိုပါတယ
်တော့ကျွန်တော်1990 NLD 9နဲ့အာဏာမပေးဘူးတခါအခု2020တခါဒီလိုပဲဆိုတော့အာဏာတွေထပ်သိမ်းပြီးတော့မဲရွေးလို့မဲရွေးပြီးတော့ပဲကျွန်တော်တိုင်းပြည်မှာဟိုလူတို့ကိုအကျိုးပြုနိုင်မဲ့အလုပ်မဖြစ်နိုင်ဘူးလို့ထင်တယ်ဒီမှာကျတော့အဲ့ဒါညင်းစန့်ကျင်ဘက်လို့ကျွန်တော်ထင်ပ
ါဟုတ်ကဲ့ဒီအမေရိကန်မှာရေကောက်ပွဲမှာကျတော့လူတိုင်းကလွတ်လပ်စွာမဲရွေးချယ်ပိုင်ခွင့်ရှိတယ်เนาะကိုမိသားစုအထဲမှာတင်ဘယ်သူကဘယ်သူပဲပေးပေးလွတ်လပ်ကြတာပေါ့ပမာပြည်မှာကြတော့အခုလက်ရှိဆိုရင်ဒီစစ်ကောင်စီကသူအတင်းအဓမ္မပြုလုပ်နေတဲ့ဒီရွေးကောက်ပွဲကဆိုရင်သူ့မှာပြိုင်ပွဲမရှိဘူးဆိုတော့ဘာလို့ဆိုတော့အရင်တုန်းကသူ့ကိုနိုင်ခဲ့တဲ့ဒီ NLD level မရှိတော့ဘူးအခုသူ့ကိုဘယ်သူပြိုင်နေသလဲသူ့ပြိုင်တဲ့လူဘယ်သူမှမရှိဘူးသူ့တယောက်တည်းပဲရှိတယ်အဲ့ဒါဆိုရင်ပြည်သူတွေအတွက်အမျှတတဲ့မဲပေးပိုင်ခွင့်မရှိတော့ဘူးလေနော်ဒါကြောင့်မလို့ဒီစေအာနာရှင်တွေကျင်းပတဲ့ဒီရေကောက်ပွဲကတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတ
ယ်မြန်မာနိုင်ငံမှာလူလူကတင်မြောက်တဲ့အစိုးရတရားပေါ်ထွန်းလာဖို့အသက်သွေးချွေးပေါင်းများစွာပြည့်စက်နေကြပေမဲ့ခုချိန်ထိလွတ်လပ်စွာမဲပေးရွေးချယ်ခွင့်မရှိသေးတဲ့အခြေအနေကိုလည်းသူတို့ကထောက်ပြပါတယ်။ဒါကြောင့်သူတို့ထူးဆန်းပုံဖော်ခြင်းနဲ့အနာဂတ်အကောင့်ထဲပေါ်လာဖို့အတွက်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမြန်မာရွှေပြောင်းချေချသူတွေအားလုံးပါဝင်မဲထည့်ဖို့လည်းသူတို့ကတိုက်တွန်းပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ပွဲမှာမဲပေးကြမယ့်မြန်မာတွေရဲ့ခန်းစားချက်ကိုအောင်ပြောပြပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်နောက်ကျွန်တော်ပြပြတဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတောက်တွေရဲ့တိုင်းရင်းဒေသသတင်းစွာအပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေ October 31ရက်ချက်တာရိညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စီ Washington DC မြို့ရကနေလှိုင်းဒိုမီတာ3250တိကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရင်းညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြဂျမိုင်းကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလှော်စတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနှားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ KNU နဲ့တရုတ်လူစုကိုင်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေထဲမှာမိုးရဆေးလုပ်ငန်းနဲ့ရှာဖွေသူရှိပေမဲ့KNU ကမြို့သားစီယုံကတော့မိုးရဆင်းနဲ့ကင်းရှင်းခဲ့ပါတယ်ဒါပေမဲ့အခုတော့တောင်ရင်မြကန်ကဒုစရိုက်လုပ်ငန်းကို KNU ကတချို့နဲ့တရုတ်လူစုကိုင်းကလုပ်နေတာကိုဥအောင်ခင်ပြောပြပေးပါအောင်ခင်ဗျာ
လက်နက်ကိုင်အဖွဲ့အစည်းရဲ့လိုအပ်ချက်တွေမှာရန်ပုံငွေအလုံးလောက်ရှိရေးလဲပါဝင်ပါတယ်ဒါကြောင့်လက်နက်ကိုင်တွေဟာနှီးမျိုးစုံနဲ့ရန်ပုံငွေရှာကြပါတယ်အစောပိုင်းမှာဆက်ကျင်းတဲ့မူရစီလုပ်ငန်းကိုအဓိကအားကိုးကြပါတယ်။ဘုန်နေဝင်းလက်ထက်မှာမူရစီလုပ်ငန်းကြီးထွားလာပါတယ်။ကရင်နဲ့ကချင်ကလွဲရင်မူရစီနဲ့ကင်းတဲ့အဖွဲ့ဆိုတာမရှိတော့ပါပဲ။ကိုခန့်ပြည်သူစစ်ခေါင်းဆောင်လော်စင်ဟာမူရစီနဲ့ချမ်းသာလာတာကိုစစ်အစိုးရကအတိအမှတ်ပြုတဲ့အတွက်လော်စင်ဟန်ရဲ့ Asian War Company ဟာမြန်မာပြည်မှာအချမ်းသာဆုံးဖြစ်နေပါပြီ။နားလည်မှုယူတတ်ရင်ဒုစရိုက်လုပ်ငန်းအကျိုးပေးတာကို KNU ကလည်းအားကြနေပုံရပါတယ်ရှမ်းကချင်ကိုကမိုင်းလာနဲ့ဝတ်တပ်ဖွဲ့တွေဟာဒုစရိုက်လုပ်ငန်းကြောင့်စစ်အင်အားကြီးမားလာပုံကိုကရင်လက်နက်ကိုင်တွေကသဘောကျနေပုံရပါတယ်တောင်ရင်မြစ်ကန်းကမြဝတီမြို့မြောက်ဘက်မှာကရင်နယ်ကြားဆောင်နဲ့တရုတ်ဒုစရိုက်ကိုင်းကတီထောင်ထားတဲ့ရွှေကုတ်ကိုရှိပြီးတောင်ဘက်မှာတော့ KNU နဲ့တရုတ်ဒုစရိုက်ကိုင်းဖက်ဆက်လုပ်ထားတဲ့ KK Park ရှိပါတယ်။ကရင်တရုတ်ဖက်ဆက်လုပ်ငန်းနှစ်ခုစလုံးတောင်ရင်မြစ်ကမ်းမှာတည်ရှိပြီး15မိုင်သာကွာဝေးပါတယ်။ဒီဖက်ဆက်လုပ်ငန်းနှစ်ခုစလုံး online ငွေလည်မှုလူကုန်ကူးမှုနဲ့ဒုစရိုက်လုပ်ငန်းမျိုးစုံကိုလုပ်ကြပါတယ်။တကယ်တော့ KK Park ဖက်ဆက်လုပ်ငန်းကိုစစ်ကောင်စီမတက်မီ2020အစောပိုင်းကတည်းက KNU ကစတင်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတီဟာနုမြို့ကလုံခြုံရေးလုပ်ငန်းတွေပိတ်ပင်ခံရတဲ့အတွက်ဒီလုပ်ငန်းကတရုတ်ပြည်သားအများအပြားဖိလစ်ပိုင်နဲ့မြန်မာဘက်ကိုရွှေ့ပြောင်းသွားကြပါတယ်။2019မှာတီဟာနုမြို့ကို KNU ကစုံစမ်းရေးအဖွဲ့စီလွှတ်ပြီးလုပ်ငန်းအကြောင်းကို3ရက်လေ့လာတယ်လို့2023နိုဝင်ဘာလ29ရက်နေ့ထုတ်ဧရာဝတီစာဆောင်မှာပေါ်ပြပါတယ်။ဒါကြောင့် online ငွေလိမ်လုပ်ငန်းရဲ့လောင်းကစားလုပ်ငန်းအကြောင်းကို KNU ခေါင်းဆောင်တွေတိုးတင်သိရှိခဲ့တာဖြစ်ခဲ့ပေမဲ့တရုတ်လူစုံနဲ့ဖက်ဆက်လုပ်လို့ရမယ့်အကျိုးအမြတ်ဟာမမောစရာဖြစ်နေပုံရပါတယ်။ဒါပေမဲ့ဒုစရိုက်လုပ်ငန်းနဲ့ရန်ပုံငွေရှာတာကိုလက်မခံတဲ့ KNU တွေလည်းရှိပါတယ်။မနေ့ကကျင်းပတဲ့ KNU Congress မှာဒုစရိုက်လုပ်ငန်းနဲ့ငွေရှာတဲ့ကိစ္စကိုအရေးယူပေးဖို့တမဟာအချို့ကတောင်းဆိုကြပါတယ်ဒုစရိုက်လုပ်ငန်းနဲ့ပတ်သက်တယ်လို့ယူဆရတဲ့ KNA လေးစီဦးစီးချုပ်ရဲ့သာစောဒိုဆို KNU ကကွေးဝင်ကြီးစောရောဂျာကင်းတမဟာခုနှစ်ကဗိုလ်မှူးချုပ်စောဖော်ဒိုတမဟာလေးကစောတင်စိုးနဲ့ဗိုလ်မှူးကြီးစောဘတ်ချောတို့ကိုစစ်ဆေးအရေးယူဖို့တမဟာငါးကတောင်းဆိုထားပါတယ်ဒုစရိုက်လုပ်ငန်းမှာပါဝင်နေတဲ့ KNU ခေါင်းဆောင်အားလုံးကိုအရေးယူဖို့အရင်အရက်ဖက်အဖွဲ့အစည်း68ဖွဲ့ကလည်း KNU Congress ကိုတောင်းဆိုထားပါတယ် Congress မှာရွေးကောက်ပွဲမကျင်းပမီဒုစရိုက်ခေါင်းဆောင်တွေကိုအရေးမယူတဲ့အတွက်တမဟာ9နဲ့တမဟာ2ကခေါင်းဆောင်တွေက Congress ကနေလွတ်ထွက်သွားကြပါတယ် KK ပတ်က KNU တမဟာ6နေမြေမှာရှိပြီးPDF တက်တွေကရင်နယ်မြေမှာခြေချခွင့်မပြုကြောင်းကြီးညာစာထုတ်တဲ့နယ်မြေဖြစ်ပါတယ်။ တရုတ်မြန်မာနယ်စပ်ဝကိုးကနဲ့မိုင်းလားနယ်မြေမှာလမ်းကစားဝိုင်းတွေဖွင့်ဝင်ပေးပြီးရန်မုံငွေရှာကြပါတယ်။လာဟောထိုင်းမြန်မာသုံးဝင်ဆိုင်ဒေသမှာလည်းအလားတူလုပ်ငန်းနဲ့ငွေရှာတာကို KNU ခေါင်းဆောင်ပိုင်းကအားကျနေပုံရပါတယ်။ဒုစရိုက်လုပ်ငန်းနောက်ကွယ်ကတရုတ်လူမျိုးကိုင်းတွေကိုတရုတ်အစိုးရကနှီးမျိုးစုံနဲ့အရေးယူပေးမဲ့နယ်မြေအစ်မှာပြန်လည်ခေါင်းဆောင်လာတာကိုတောင်ရင်မြကန်းကတက်စီပြနေပါတယ်။ထိုင်းမြန်မာနယ်စပ်ဖြစ်လို့နိုင်ငံတကာကစိတ်ဝင်စားလာမယ့်ကိစ္စပါပဲ။ဒီကေရော KK ပတ်ကိုတရုတ်လူစုကိုင်းကချုပ်ကင်ထားတာပါ။ KNU ကမြေငါကသာရပါတယ်။မြေကတရားလောက်ကိုအနှစ်35ဖို့သဘောတူကြပါတယ်။တနည်းဘတ်14တန်းအထိKNU ကမြေငါးကရရှိမဲ့အစီအစဉ်ဖြစ်ပါတယ်အမေရိကန်ဒေါ်လာ၄သိန်းကျော်သာရှိပါတယ် KNU ဘုံဘူးကြောင့်စောနေမင်းလွင်အဖြစ်တာဝန်ထမ်းဆောင်နေသူဥဝေးလွင်ကိုမြေပိုင်ရှင်အဖြစ်သတ်မှတ်ပါတယ်ဥဝေးလွင်ဟာ KNU ဥက္ကဋ္ဌဟောင်းစောမူတူစေဖို့ရဲ့မယားညီကိုတော်သူလည်းဖြစ်ပါတယ်ငွေစင်းနဲ့ကင်းရှင်းနဲ့ KNU ဟာဒုစရိုက်လုပ်ငန်းနဲ့ရောတွေးရှက်တင်ဖြစ်နေပါတယ်KK Park ဒုစရိုက်လုပ်ငန်းကိုအရေးယူပေးဖို့18ချိန်မြောက် KNU Congress ကတောင်းဆိုရပေမဲ့ KK Park စီမံကိန်းမှာအစောဆုံးပါဝင်ခဲ့သူဗဒိုစောကွယ်ထူဝင်းကို KNU ဥက္ကဋ္ဌဖြစ် Congress ကတင်မြောက်လိုက်ပါတယ် KNU ရဲ့ခေါင်းဆောင်မှုအုပ်ချုပ်မှုနဲ့စီမံခန့်ခွဲမှုအရေးအသွေးပြင်းမာလာစေဖို့အတွက်မကြာခင်ကပဲလူငယ်တွေကိုတလတင်တန်းပေးခဲ့ပါတယ်ယုံကြည်မှုဝင်လေမြင်တာမှုနဲ့တာဝန်ခံမှုကိုအဓိကသင်ကြားတယ်လို့ဆိုပါတယ်အစီအလာကြီးမားတဲ့ KNU ဟာမိမိရဲ့အားနည်းချက်တွေကိုအချိန်မီပြုပြင်နိုင်လိမ့်မယ်လို့ပြောလို့ရပါတယ်ခင်ဗျာ
မွေးစေးလုပ်ငန်းနေနဲ့ကင်းခဲ့ပြီးအစီအလာကြီးခဲ့တဲ့ KNU အနေနဲ့အခုတော့တရုတ်လူစုကိုင်းနဲ့ပေါင်းပြီးတောင်ရင်မြကန်ကဒူးဆိုင်လုပ်ငန်းလုပ်နေတာအကြောင်းဥအောင်ခင်သုံးသက်ပြခဲ့တာပါအခုတော့ချမ်းမာရေးခန္ဓာပါရေကြီးပြီးမှအရေးပြားတဲ့တခြားယောဂကုသမှုကိုပြောထားပါတယ်မိုးကြီးရေကြီးမှုပြီးဆုံးသွားချိန်မှာဒီအရေးပြားတဲ့တခြားယောဂတွေအတွက်ကုသမှုအမြန်ဆုံးခံယူဖို့ကအရေးကြီးတယ်လို့ချမ်းမာရေးပညာရှင်တွေကအလေးနဲ့သတိပေးနေကြပါတယ်ဘာကြောင့်ပါလဲဘယ်လိုကုသနိုင်ပါလဲဒီအကြောင်းမြန်မာနိုင်ငံကရေပြားထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းကိုကျွန်တော်ပဲမေးမြန်းတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာโอเคရေပြားထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာဒီမိုးကြီးရေကြီးရေရှမ်းမှုတွေကကျွန်တော်တို့ကြုံခဲ့ရတဲ့အထဲမှာပေါ့နော်အပြင်းထန်ဆုံးတဲ့ဟိုဇက်တိုက်လိုကြေကြေပြန့်ပြန့်ကြီးဖြစ်လာတဲ့အချိန်မှာဝဲယောဂါအပါဝင်ဒီအရေးပြားယောဂါတွေနဲ့ဝမ်းပြဲဝမ်းလျှောတို့ဒီသွေးလွန်တုပ်ကွေးတို့လိုဒီကုသယောဂါတွေနောက်မကုသယောဂါတွေပါပိုဖြစ်လာနေတာမို့ဒီယောဂါအန္တရာယ်တွေကနေကာကွယ်နိုင်ရေးအတွက်ဆရာကြီးဘာကြောင့်ကုသဖြစ်ပွားရတာနဲ့တကွေတန်ရှင်ရေးအဓိကထားပြီးတော့ပေါ့နော်ဘာတွေအလေးထားကာကွယ်တင်တာတွေကိုပြီးခဲ့တဲ့ဘက်တွေကပြောခဲ့ပြီးမှဒီဘက်တော့ဆရာကြီးအခုလိုကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရင်လည်းဘယ်လိုဆက်လုပ်တင်တာကိုအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းဒီဖြစ်လာပြီဆိုရင်တော့ဟိုကျမ်းမာရေးပြုစုစောင့်ရှောက်ကုသမှုကိုလက်လန်းမိသမျှရနိုင်သလောက်အမြန်ဆုံးယူဖို့တိုက်တွန်းချင်ပါဘာဟိုဒီမှာကကျွန်တော်တို့ကဒီရေကျသွားပြီးတဲ့အခါကျတော့လုံးရလုံးရအများများတော့တောင်းတောင်းဖြစ်တော့ဒီကိုမဆိုင်နိုင်ဘူးပေါ့နော်အိမ်မှာနှုံးနေတင်နေလဲဟိုတန့်ရှင်းရေးတွေလောက်ရမယ်အကုန်လုံးနေပြန်လဲထူထောင်ရေးနေရာချထားရေးတွေလောက်ရမယ်ဆိုတော့တောင်းတောင်းကိစ္စတွေကိုလွတ်နေတတ်တယ်လွနေတတ်တဲ့အခါကျတော့ဥမာဝဲလိုဟာမျိုးစွယ်ဒါကူးသွားနိုင်တယ်ပြန့်သွားနိုင်တယ်အဲဒါနောက်တစ်ခါဒီတဲ့စိုးစိုးဝါးဝါးဆိုရင်မသိဘူး leptospirosis ဆိုဟာမျိုးဆိုရင
်ဟုတ်ကဲ့ဒီ leptospirosis ဒီ trisandy ရဲ့စီးထဲမှာပါလာတဲ့ဒီ bacteria ပိုတွေကပေါ့နော်ရေကြီးမှုထဲမှာရေနဲ့အတူမျောပါလာပြီးတော့ဒီစိုးစွနေတဲ့အရေပြားကနေကူးဆက်ပြီးတော့ဖြားနာတာပေါ့နော်ဟိုပြင်းထန်တဲ့ဆင်မှာတော့အသက်အန္တရာယ်အထိဆုံးရတဲ့ရောဂါကိုဆိုလိုတာပေါ့ဆရာနော
်ဟုတ်ကဲ့ဒီဟိုရေကတပတ်လောက်တက်တယ်ဒီကြားထဲမှာဒီဘက်တီးရီးယားဝင်သွားတယ်သူကနှစ်ပတ်လောက်ကြာတဲ့အခါတော့မှသူကဖျားလာတာတို့ရောင်ကရမ်းဖြစ်လာတာတို့အဲအဲ့အမျိုးတွေဖြစ်တာမျိုးတွေလည်းဒါဖြစ်နိုင်တယ်ဒါမှမဟုတ်လို့ဟ ဟုတ်သာသာကျင်းမှာတေးတဲ့အမှုတော်တော်စီစီရှင်းထားနိုင်ကောင်းတယ်အဲဥမာဖြားတာမျိုးတွေနောက်တစ်ခါဟိုထိကြိုက်ပုံပဲတန်ရလို့ဟာမျိုးတွေနော်မွေးကျွနာလို့အနာသို့လို့ဟာမျိုးတွေဒီလိုကဲစေးစခန်းနေမှာခေတ်ခန်းလေးဒီမိုဘိုင်းကလင်းလေးဒီဒါကျမရေမုတ်သားတွေရှိတဲ့အတွက်သူတို့စီတို့သွားပြီးတော့ကုတမှုခံဖို့ပြောကျင့်ပါတယ်
ဟုတ်ကဲ့ ဆရာကြီး
ဒီနေရာမှာအခုလိုဒီကုသမှုနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ဆက်ပြောဖို့ရှိအောင်လားဆရာအာကုသမှုကတော့သူဖြစ်တဲ့ကုသမှုလိုက်တာအဲဒီမှာရေဝန်ထမ်းရေအခုမှာပါဥမာအများစုကတော့ထိကိုက်ပုံပတ်တန်ရာတွေဆိုရင်တော့သူတို့နဲ့တွေပြီးတယ်ပတိစည်းတန်းစီအစည်းမယ်နော်နောက်ဟိုဘုဒ္ဓဆေးပေးတန်းနဲ့ပေးမယ်နောက်ပိုးဝင်တဲ့ဟိုရေပြားပိုးဝင်တဲ့ယောဂါတွေဆိုရင်ဒီမို့ဆိုရင်ဟိုမို့တ ဒီလိုရပါတယ်ဘက်တီးရီးယားလိုဟာမျိုးဆိုရင်တော့ကျွန်တော်တို့ဟိုအန်တီဘိုင်ယိုတစ်ခေါ်တဲ့ပတိစုဝါစေးတွေလိမ့်စေးတွေတောက်စေးနေပေးလို့ရပါတယ်။နောက်ရေပြားလာကျဲတို့ထိတွေ့မှုလို့ဆိုရင်ရေပြားရမ်းတာလိမ့်စေးလေးတွေဒါမျိုးပေးလို့ရပါတယ်။ဝဲလိုဟာမျိုးတွေဆိုရင်တော့ကျွန်တော်တို့ဟိုဝဲစေးလိုဟာမျိုးလေးတွေဒါမျိုးတွေကနေရာတိုင်းတို့မြို့နယ်တိုင်းတို့မှာကျွန်တော်တို့ကျန်းမာရေးဝန်
နေပေါ့နော်နောက်ထပ်ရောသတိပြုစရာဒီအနီနာမှာရှိတဲ့ဝန်ထမ်းတွေအပါဝင်ပေါ့နော
်ဟုတ်ကဲ့
စမိုင်းလူသားတွေကဲစိတ်လူသားတွေအတွက်ရောအကြံပြုဖို့ရှိရမလားဆရာ
အဲဟုတ်တယ်ကျွန်တော်တို့ကလေအခုကပြောနေတော့ဒါရေကြီးရေရှမ်းဒီရေဖြစ်တဲ့နေရာမှာနေတဲ့လူတွေကိုပဲကျွန်တော်တို့ကသွားပြီးတော့ဂရုစိုက်မိနေတတ်တာပေါ့အဲ့မှာမိနေတာကဒီယောဂာတွေကထိတွေ့ကူးစက်တဲ့ယောဂာတွေဖြစ်တဲ့အတွက်ဖြစ်တယ်ဆိုတာသူကဒီယောဂာတွေဒီအရေပြားယောဂာတွေမှမဟုတ်ဘူးဗျဒီရေကြီးရေရှမ်းပြီးရင်ဒါတခြားကူးစက်ယောဂာတွေဥမာဝိုင်းကာလာဝိုင်းယောဂာတို့ဟာတွေအဲ့လိုမျိုးတွေဟာလေဒါဖြစ်လေရှိတယ်အဲ့လိုမျိုးဖြစ်ပြီဆိုရင်ကာလာဝိုင်းယောဂာတို့ဟာမျိုးတွေဒါသိုးသိုးဝါဝါဖြစ်တယ်အသက်သေဆုံးမှုတွေလည်းရှိနိုင်အဲ့ကြောင့်မို့လို့ဒီအချက်တွေဒီရေကြီးရေရှမ်းနဲ့ပတ်သက်တဲ့ပြဿနာတွေပြောတဲ့အခါမှာရေသာယောဂာပဲဖြစ်စီခြားယောဂာတွေပဲဖြစ်စီဟိုရေကြီးရေရှမ်းဖြစ်တဲ့နေရာဒေသလူတွေတွေမကပဲနဲ့သူတို့နဲ့ထိတွေ့တဲ့ကျွန်တော်တို့ကဲဆယ်ရေးလုပ်သားတွေနော်နောက်တစ်ခါဒီတော့တဲ့စေကုပေးတဲ့ကျမ်းမာရေးဝန်ထမ်းတွေဟောထိတွေ့တဲ့လူအားလုံးကဒီတယောက်တယောက်ကူးပြီးတော့ဒီလိုမျိုးယောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိထားတော့မှကယ်ဆယ်ရေးလုပ်သားတွေတခြားကျမ်းမာရေးဝန်ထမ်းတွေရလေရေပင်းတဲ့ပြည်သူတွေနဲ့ထပ်တူကျမ်းမာရေးအသိရှိပြီးဘာကိုကူးနိုင်ပါလားဆိုတာလေးလဲဟိုကြိုတင်ကောက်ွယ်ပြီးစောင့်ရွက်ဖို့လိုတယ်ဆိုတဲ့အကြောင်းလေးကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့ဗောနော်ဖြစ်နိုင်တဲ့ဒီအရေပြားနဲ့တခြားကုသယောဂါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့ပြောဝေရှင်းအောင်လားဆရာ
အဲဒီအားကတော့အကုန်လုံးလိုကျွန်တော်ပြောပြီးပြီလို့ထင်ပါတယ်အဲ့တော့နောက်ဆုံးအနေနဲ့ပြန်ပြောချင်တာကရေကြီးရေရှမ်းဆိုတာကျွန်တော်တို့တိုင်းပြည်မှာအမြဲမကြာခဏဖြစ်တယ်ဆိုတဲ့အတွက်ချုပ်ပြောရရင်ဒီရေကြီးရေရှမ်းနဲ့ပတ်သက်လို့ကျွန်တော်တို့အမြဲတမ်းမှာကုသယောဂါမျိုးစုံဖြစ်နိုင်တယ်နောက်တခြားဟိုအရေပြားအလားဂျစ်တွေနော်နောက်ဟိုတုံ့ပြန်မှုများတဲ့ယာနာမျိုးတွေဖြစ်နိုင်တယ်နော်နောက်ဒါဖိကိုက်ပုံးပဲဒဏ်ရာတွေကနေနောက်ဆက်တွဲတွေဖြစ်နိုင်တယ်နော်ဟိုဝဲလိုဟာမျိုးတွေနောက်ဟိုအလက်တိုစပိုင်ရိုးစီလိုခေါ်တဲ့ဖြစ်နေကြမဟုတ်တဲ့သတိဆန်ကြီးတရားသစင်ကူးတဲ့ယောဂါတွေနောက်တစ်ခါခြင်ရနေသစင်ဖြစ်တဲ့ကွေးလုံးတုပ်ကွေးလိုချစ်ကင်ကွန်ရလိုလိုယောဂါတွေ
ဟုတ်ကဲ့ဆရာဒီချစ်ကင်ကွန်ရအရင်အာဖရိကမှာပဲဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတခြားနိုင်ငံတွေကိုရောက်ရှိသွားပြီးတော့မြန်မာနိုင်ငံမှာလည်းဒီမကြာခင်ကနေဖြစ်ပြီးတော့ဟိုစင်တုပ်ကွေးလိုစတည်လာတဲ့ဒီသွေးနုတုပ်ကွေးခြင်ကြားခြင်ပုံးကြောင့်ပဲကုသခံတဲ့ယောဂါပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မျိုးစုံဖြစ်နိုင်သူကပြောချင်ပါတယ်ဗျာအဲ့တော့အခုပြောတဲ့အချက်လေးတွေကိုလည်းသိထားဖို့ရယ်တကယ်လို့ဖြစ်ခဲ့ပြီဆိုရင်လည်းဒီယောဂါတွေဖြစ်ရင်လည်းမြန်မြန်ဆန်ဆန်ပြောကုသမှုခံယူဖို့တို့အားလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ရေကြီးပီအကြည်ပြားနဲ့တခြားယောဂါကုသမှုကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့တိုင်းရင်သတင်းလွှာပါရခိုင်ဘက်အမ်းမှာလေကြောင်းဘုံကျဲမှုကြောင့်ဒေဆုံမှုရှိတာ နောက်ရှမ်းရောက်နောင်ချုံမှာလည်းဒီလေကြောင်းတိုက်ခိုက်မှုကြောင့်ပဲ73ဘန်းတွေပါတည်ဆုံရတာ။နောက်ချင်းဘက်မှာဆိုရင်လေကြောင်းတိုက်ခိုက်မှုကြောင့်အာနာသိန်းသွန်းနစ်ကျော်တဲ့စုစုပေါင်းခလီငယ်နဲ့အရသာ100ကျော်တည်ဆုံခဲ့တာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်။ဒီစီစဉ်ကိုတော့ FVR လို့တကောခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမိပါနေဆက်ဒီသားတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်အမ်းမြို့မှာစစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲတက်ခိုက်မှုကြောင့်အယက်သား9ယောက်သေဆုံးခဲ့ပါတယ်ရှမ်းမြောက်နောင်ချူကစစ်တပ်ပန်းတွေထားတဲ့အချုပ်လေကြောင်းကနေဘုံကျဲတက်ခိုက်ခံခဲ့ရလို့သေဆုံးသူ16ယောက်အထိရှိလာနေပါတယ်သတင်းလောကတွေတင်မှာတော့ချင်းပြည်မှာအာနာသိန်းကာလ3နှစ်ကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေကြောင့်ကလေးအပါဝင်အယက်သား100ကျော်တိစုံမှုရှိခဲ့တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်းမှရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်အမ်းမြို့မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲမှုကြောင့်အယက်သား9ယောက်တိစုံပြီး18ယောက်ထပ်မနေတရားရရှိခဲ့ပါတယ်အမ်းမြို့ပေါ်ကလေရင်ကွင်းရက်ွက်အေးမြတာယာရွာတဲ့ရက်ွက်နဲ့မြို့မြောက်ဘက်ချမ်းရှိရက်ွက်တချို့အော်တိုဘာလ29ရက်နေ့ကလေကြောင်းကနေဘုံကျဲတက်ခိုက်ခံရလို့လူအစုလိုက်အပြုံလိုက်ထိခိုက်တိစုံတာရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကအမ်းမြို့ပေါ်အထိဘုံကျဲတက်ခိုက်မှုအပြင်မြို့အဝင်ထွက်နေရာတွေပါပိတ်ဆို့ထားတာကြောင့်ဒေသခံတွေပိတ်မိနေတယ်လို့ဖြစ်နေပြီးစားနပ်ရိက္ခာအခက်အခဲပြင်စိုးရိမ်ကြောက်လန့်နေကြရပါတယ
်ရှမ်းမြောင်နောင်ချိုမြို့နယ်မှာစစ်တုံးပန်းတွေထားတဲ့အချို့လေကြောင်းကနေထပ်မံတိုက်ခိုက်ခံခဲ့ရလို့ဂုံမှုအဆင့်ရှိသူအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်၄ယောက်သေဆုံးခဲ့တယ်လို့ပြည်သူ့ကော်မတီတမတော်မန်လေးကတာဝန်ရှိသူတို့ကပြောပါတယ်တောင်တပ်ဖွဲ့ PSLF TNLA နဲ့ပြည်သူ့ကော်မတီပူပေါင်းတပ်တွေထိချုပ်ထားတဲ့နောင်ချိုမြို့နယ်တဲကစစ်ကောင်စီတပ်ဖွဲ့ဝင်စစ်တုံးပန်းတွေကိုထားတဲ့အချို့အောက်တိုဘာလ30ရက်နေ့မနေ့တနင်္လာနေ့မှာလေကြောင်းကနေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်နောင်ချိုမြို့နယ်ဟူခူရွာမှာရှိတဲ့စစ်ကောင်စီစစ်တုံးပန်းတွေကိုဖမ်းဆီးချုပ်နှောင်ထားတဲ့အချို့နေရာကိုစစ်တပ်ကအောက်တိုဘာလ29ရက်နေ့30ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့ရဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေတဲ့ဘူမှုတယောက်အပါဝင်တေဆုံးသူ16ယောက်ထိရှိလာခဲ့ပြီးဒဏ်ရာရသူအယောက်60ကျော်ရှိတယ်လို့ခြေတန်းသတင်းအရင်းမြစ်တွေကဆိုပါတယ်
ကယင်းနီဘီကရေဘေးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေပြီးအမေရိကန်ဒေါ်လာ9တန်းကျော်လိုအပ်နေတယ်လို့ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကအောက်တိုဘာလ28ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။စစ်ဘေးနဲ့တဘာဝဘေးဒဏ်ခံစားနေရတဲ့ပြည်သူတိုင်းခွဲအတွက်တလတာစားနပ်ရိက္ခာလိုအပ်ချက်ပျက်စီးသွားတဲ့အင်ဂျီအတွက်ပြန်လည်ထူထောင်ဖို့လိုအပ်ချက်ရေကြီးရေရှမ်းမှုကြောင့်ပျက်စီးသွားတဲ့လျာမြေဧက1000လောက်ကိုပြန်လည်ကုစားဖို့လိုအပ်ချက်တွေနဲ့ပတ်သက်ပြီး IEC ကထုတ်ပြန်တာဖြစ်ပါတယ်။ဒီအတွက် American Dollar 9တန်းကျော်လိုအပ်နေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။စက်တင်ဘာလတုန်းကယာကီမုန်တိုင်းအရှိန်ကြောင့်ကယင်းနီပြည်ရဲ့နေရအနက်မှာရေကြီးရေရှမ်းမှုမြေပြုံမှုလန္တရာပျက်စီးမှုရွာတွေအိမ်တွေရေလွှမ်းမှုမှုနဲ့တရက်ခန့်တွေရဲ့စိုက်ပျိုးတီးနှံပျက်စီးမှုတွေကြုံကြရပါတယ်။
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့မှာစစ်ဘေးတန်းရှောင်နေတဲ့တက်ကြီးအမျိုးသမီးတယောက်ကိုလူငယ်တယောက်ကဓားထောက်ပြီးအတမပြုတ်ချင်မှုဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ26ရက်နေ့နေ့ခင်းပိုင်းအချိန်ကပင်လောင်းမြို့နောင်ဟူးရွာကနေပြောင်းချန်တဲ့ကိုစစ်ဘေးတန်းရှောင်နေတဲ့အသက်56နှစ်အရွယ်အမျိုးသမီးကိုအသက်20လောက်ရှိတဲ့လူငယ်တယောက်ကဓားထောက်ပြီးအတမပြုတ်ချင်ခဲ့တာဖြစ်ပါတယ်။ဓားထောက်မရိမှုကျူးလွန်တဲ့လူငယ်ဟာဘယ်သူလဲဆိုတာတော့စုံစမ်းနေဆဲဖြစ်ပြီးအခင်းဖြစ်ပွားတဲ့နေရာရဲ့အထက်တောင်ပေါ်မှာစစ်ကောင်စီတပ်သားတွေနေထိုင်တယ်လို့ဆိုပါတယ်ပင်လောင်းမြို့ဖက်မှာတော့တော်လိုင်းတပ်သားတွေလှုပ်ရှားနေထိုင်တယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဟာခါမြို့အနီးကိမ်တလန်း စခန်းတင်းတိုက်ပွဲမှာစစ်ကောင်စီတပ်သား15ယောက်တေဆုံးပြီးဗိုလ်မှူးအပါဝင်၄ယောက်ကိုအရှင်ဖမ်းဆီးရမိထားတယ်လို့ CDF ဟာခါကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဟာခါမြို့အစွန်ဟာခါထန်တလန်လမ်းမပေါ်ကစစ်ကောင်စီရဲ့ကင်တလန်တပ်စခန်းကိုချင်းမျိုးရတပ်မတော် CNA နဲ့ CDF ဟာခါတို့ကဒရုန်းစစ်စင်ရေးနာမည်နဲ့အောက်တိုဘာလ28ရက်နေ့ကပူပေါင်းတိုက်ပွဲပေါ်ဆောင်ပြီးတင်ပိုက်ခဲ့ကြတာဖြစ်ပါတယ်။အောက်တိုဘာလ28ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲထဲဟာခါမြို့ခလာယာ266တိုက်ရင်ကနေလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဟာခါမြို့တရက်ကွက်ကကလေးတယောက်အပါဝင်အရက်သား၄ယောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
တဲ့တိုင်တိုင်ထဝယ်မြို့နယ်မောင်မဲရှောင်ရွာမှာရှိတဲ့စစ်ကောင်စီရဲ့ဂိတ်ကိုအောက်တိုဘာလ29ရက်နေ့မနေ့ပိုင်းကဝင်းရောက်ပစ်ခတ်ရမှာစစ်ကောင်စီတပ်သား10ယောက်ထက်မနည်းတေဆုံးခဲ့တယ်လို့တော်လိုင်းရဲဘော်တွေကပြောပါတယ်အဲ့ဒီဂိတ်ဟာစစ်တပ်ကစစ်ကြီးကောက်နေတဲ့ဂိတ်ဖြစ်ပါတယ်မောင်မဲရှောင်ရွာအစွန်ရေဖြူဖက်အထွက်မှာခန်းစစ်ကုန်းပြင်ဆင်နေတဲ့စစ်ကောင်စီအင်အား30လောက်ကိုအဲ့ဒီနေ့မနေ့6နိုင်လောက်မှာတော်လိုင်းပူပေါင်းတပ်တွေဘက်ကဝင်းရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်အရင်ဆုံးစစ်ကြီးကောက်တဲ့ဂိတ်နဲ့အိမ်လိုင်းခန်းတွေတဲကိုဝင်ရောက်ပစ်ခတ်ခဲ့တယ်လို့အဲ့ဒီအနီးနားအိမ်တွေကစစ်ကောင်စီတပ်ဖွဲ့ကိုလည်းစစ်တိုက်ပစ်ခတ်ခဲ့လို့တိုက်ပွဲက၄နာရီလောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်မှာအနာသိန်းကာလ၃နှစ်ကျော်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်အရက်သား၈ယောက်ကျော်သေဆုံးမှုရှိခဲ့တယ်လို့ချင်းလူ့အခွင့်အရေးအဖွဲ့ CHRO ကထုတ်ပြန်ပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်
မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုဖြစ်ပွားခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်စက်တင်ဘာလအထိ3နှစ်ကျော်ကာလအတွင်းမှာစစ်ကောင်စီကချင်းပြည်ရဲ့လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း900ကျော်လုပ်ခဲ့ပြီးဘုံအလုံးကြီးအနည်းဆုံး1200ကျော်ကျဲချတိုက်ခိုက်ခဲ့တယ်လို့စစ်ချရုံကအောက်တိုဘာလ29ရက်နေ့မှာထုတ်ပြန်ပါတယ်ချင်းပြည်မှာနေမီထိန်းချုပ်မှုမရှိသလောက်ဖြစ်သွားတဲ့စစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုကိုအဓိကလုပ်နေပြီးအရက်သားပြည်သူတွေမသားရေးစောက်အုံနဲ့စာတင်ကျောင်းတွေကိုပိတ်မှတ်ထားတိုက်ခိုက်လို့စေချာရောရဲ့စီမံကိန်းမန်နေဂျာဆလိုင်းမန်ခရီလန်ကပြောပါတယ
်အခုချင်းပင်နေမှာစကားဖားတဲ့နေမီထင်းချုပ်မှုကလည်းမရှိတော့ဖြစ်နေပြီအဲ့ဒီမရှိတဲ့ကောင်ကလေကြောင်းတိုက်ခိုက်မှုကိုပဲအပြုတ်ပြီးချင်းပင်နေမှာတိုက်ခိုက်လာတော့တွေ့ရတယ်လေကြောင်းတိုက်ခိုက်မှုကကျွန်တော်ကြည့်တဲ့အခါမှာစကားဆားနေနဲ့စီကြီးပြတ်ပတ်မဟုတ်ပေတဲ့ရဲသားတွေကိုတိုက်ခိုက်လာတာကိုပါလေကျွန်တော်ကဒါတတိတွေနဲ့တကွကျွန်တော်ထုတ်ပေါ်ချင်တာဖြစ်တာပေါ့
စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာအရက်သားပြည်သူ108ယောက်သေဆုံးခဲ့ရပြီးအဲ့ဒီထဲမှာကလေးငယ်29ယောက်ပါဝင်တယ်လို့စစ်အချာရောကပြောပါတယ်။ဒါ့အပြင်ဘုံကျဲတိုက်ခိုက်ခံရမှုကြောင့်အရက်သားပြည်သူ231ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲမှာတော့ကလေးငယ်21ယောက်ပါဝင်ပါတယ်။စစ်တပ်ကအရက်သားပြည်သူတွေကိုပိတ်မှတ်ထားပြီးရည်ရွယ်ချက်ရှိရှိနဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်နေပြီးစစ်ရဇဝတ်မှုကိုပြောင်ပြောင်တင်းတင်းကျူးလွန်နေပါတယ်။ဒါကြောင့်နိုင်ငံတကာဥပဒေအတိုင်းအရေးယူနိုင်မယ်နီလန်းတွေကိုဆက်လက်ဆောင်ရွက်သွားမယ်လို့စလိုက်မန်ခရီလန်ကပြောပါတယ
်တိုက်ခိုက်မှုတွေကစစ်တော်စုတွေဖြစ်နေတယ်နိုင်ငံတကာအစိုးရတွေကိုစစ်ကောင်စီကိုပို့ပြီးတော့ပြားပေးဖို့စစ်ဖက်ဆိုင်ရာကုန်သွယ်မှုတွေကိုပို့ပြီးတော့ဒီထက်မကပိတ်ပင်နိုင်ဖို့ကိုကျွန်တော်နေနဲ့နိုင်ငံတကာအစိုးရတွေကိုကျွန်တော်ထုတ်ဆိုဖို့ရှိတယ်ပေါ့နော်စစ်တော်ကတော့ဒီလိုဆိုမှုကျုပ်လုပ်ဖို့အတွက်တာဝန်ခံတာဝန်ယူဖို့စစ်ဆေးဖို့အတွက်စစ်ကောင်စီကိုကျွန်တော်ရတဲ့နီလိုင်းနဲ့နိုင်ငံတကာဥပဒေလိုက်ကြောင်းရဖြစ်နိုင်တဲ့နီလိုင်းပေါ့ဆောင်ကိုဖြစ်ရှာပြီးတော့ကျွန်တော်နေနဲ့ဆက်သွယ်ဖို့တော့ကျွန်တော်မှာရည်ရွယ်ထားတယ်ပေါ့လေဟော
စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာနေအိမ်416လုံး၊စာတင်ကျောင်း22ကျောင်း၊ထရိယံဖျားကျောင်း21ကျောင်း၊ဘုံကြီးကျောင်း5ကျောင်းနဲ့ကျမရဲ့အဆောက်အုံ6ခုစုစုပေါင်းအဆောက်အုံ490လုံးပျက်စီးခဲ့ရတယ်လို့စစ်အကြော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခုခံတော်လှန်စစ်အာကောင်တဲ့ချင်းပြည်နယ်မှာတော်လှန်တပ်ဖွဲ့တွေကနေပြည်အများစုကိုထိန်းချုပ်စုမှုထားပြီးစစ်ကောင်စီအနေနဲ့ဟာခါဖလန်တီးတိန်မင်းတက်နဲ့ကပလက်မျိုးပေါ်ကိုပဲထိန်းချုပ်နိုင်တော့တဲ့အခြေအနေမှာရှိပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးကိုအဓိကအားထားနေရတာဖြစ်ပါတယ်ခင်ဗျာ။
မွန်ပြည်တန်ဖြူစရက်မြို့နယ်ကရင်ပြည်ဖျားသုံးစုမြို့ထိုင်းနယ်ဇက်ကိုဆက်သွယ်ထားတဲ့လမ်းအလယ်လောက်မှာအထိုင်ချထားတဲ့စစ်ကောင်စီရဲ့အနံကွင်းဖြူဟာစခန်းကို KNU PDF နဲ့မွန်တော်လိုင်းရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတာ၃လနီးပါးရှိနေပါပြီ။တိုက်ပွဲတွေကလည်းဆက်လက်ပြင်းထန်နေပါတယ်။အဲ့ဒီဘက်ကအခြေအနေကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်။
အစစ်တောင်တိုင်းစစ်ဌာနချုပ်ရတခရဲ့အမှတ်3ရှေ့တန်းစစ်ဖြူဟာစခန်းမကျဖို့အတွက်ကိုစစ်ကောင်စီဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပါအပြင်းထန်ခုခနေသလိုမြေပြင်မှာလည်းဖက်ဖက်ကနေကာပေးထားတယ်လို့ဖျားသုံးစုဒေတာရှိစစ်ရေးစောင့်ကြည့်နေသူတယောက်ကပြောပါတယ်
အနံကွင်းကမကျသေးဘူးအနံကွင်းတက်ဖြူဟာကြီးကို
tomba satin yang ni jual deh pama, amian sih macam ni asyik deh. Piro, adi cina lu tongsuan ni tada langu ni ni ane. Adi cila cama isi kan sih nama tapoi sih deh kena tomba kena. Alamu legang piwa tapoi ni sih lewa bo piwa gu tomba kan ni piro kala lah hok kena.
ကျေးမျိုးသားလွန်မြောက်ရေးတမတော်KNLA နဲ့ပူပေါင်းတပ်ဖွဲ့တွေကလည်းအခုရက်ပိုင်းမှာလက်ဖြောက်တနတ်တမားတွေနဲ့အင်အားတပ်ဖြည့်ပြီးနေတိုင်းလိုလိုအချိန်မြင့်တိုက်ခိုက်နေတယ်လို့သူကဆက်ပြောပါတယ်စနိုက်ပါတမားဆေးရောက်လာကိုရောက်လာတော့ရောက်လာပြီးတော့သူကအောက်တွေ့ခေါင်းပြစ်ခြေထောက်တွေ့ခြေထောက်ပြအဲ့လိုမျိုးတွေပြစ်ချတာအဲ့ဒီလူနာတွေကတော့တည်တဲ့လူတွေနေတာမဟုတ်အဲ့ဒီထိတာစနိုက်ပ
စကောင်းကိုစုခွာဖို့ဗျူဟာမှုကပြင်ဆင်ထားတယ်လို့ထပ်ပြေးလာခဲ့တဲ့စစ်ကောင်စီတပ်သားတွေရဲ့ပြပြချက်ပေါ်အခြေခံပြီးတော်လိုင်းရေးပူပေါင်းတပ်ဖွဲ့ဝင်တယောက်ကမော်မာသာနဲ့အခုလိုပြပါတယ
်ဘဲကိုစကောင်းဘဲလီဆော့ဘဲတို့တို့ချက်ကကရက်တက်မက
စကောင်းစီဘက်ကစစ်သားတွေထွက်ပြေးနေတာနေ့တိုင်းလူလူပါပဲသူတို့စကန်ထက်မှအင်အားသိမကျန်တော့ဘူးလို့ပြောတယ်သူတို့ရဲ့ဗျူဟာမှုကဒီအတိုင်းထွက်မပြေးခိုင်းဘူးအရေးကြီးတဲ့စစ်လက်နဲ့ပစ္စည်းတွေရာထောက်ယူပြီးစုပ်ဖို့ကတော့ပြင်ဆင်ထားပါတယ်ဒါပေမဲ့လူကြီးတက်တက်စုပ်ဖို့တောင်ခဲတွေ့နေတော့ဒီအတိုင်းပဲခံတိုက်နေရတဲ့သဘောမျိုးပေါ့
နန်းခွင်ဗျူဟာကုန်းကိုဝန်းရံထားတဲ့လွှတ်ချန်းစခန်းနဲ့တောင်စွန်းတပ်စခန်းတို့ကတော့ KAU တမဟာချောင်းနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေက2024ခုနှစ်နှစ်ဦးပိုင်းကလေးကတင်ပိုက်ထားပြီးဖြစ်ပါတယ်။အနန်းခွင်းကတိုက်ပွဲတွေကြောင့်ဒေသခံ၄000နီးပါးကတော့ဘေးလွတ်ရာမှာထွက်ပြေးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလိုအပ်နေကြပါတယ်
။အခုဆက်ပြီးတော့သတင်းအချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်အမ်းမြို့မှာစစ်ကောင်စီရဲ့လေကြောင်းဗုံးကျဲတိုက်ခိုက်မှုကြောင့်အရတား၉ယောက်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုကစစ်တုံးပန်းတွေထားတဲ့အချုပ်လေကြောင်းကနေတိုက်ခိုက်ခံရလို့သေဆုံးသူ၁၆ယောက်ထိရှိလာနေပါတယ်။
ကရရှင်တွေခုနဆင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းတော့တွေကလည်းပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပါ
check came back and now ရှမ်းမြောက်ကနောက်ချုံနဲ့ချင်းဘက်မှာပါလေကြောင်းတက်ခိုက်မှုကြောင့်တိစုံမှုကြီးမားခဲ့တာအပါအဝင်တိုင်းရင်သတင်းလာပါအခုတော့ VO ရဲ့ချက်သားရင်းညအပတ်စဉ်ခဏတွေအဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲကျင်းပဖို့9ရက်ပဲလိုတော့ချိန်မှာဒီရွေးကောက်ပွဲအနိုင်ရဖို့အရေးပါတဲ့ပြည်နယ်နှစ်ခုစီကိုသမရလောင်းနေဒီကနေ့သွားရောက်မဲဆွဲကြပါတယ်။မက္ကဆီကိုနယ်ဇက်ကနေပြီးတော့ဝင်လာသူတွေတားဆီးနိုင်ရဖြစ်တဲ့နယ်ဇက်လုံခြုံရေးဟာအဲ့ဒီဘက်ကမဲဆန္ဒရှင်တွေအတွက်အဓိကဦးစားပေးဖြစ်နေတာကြောင့်ဒီမိုကရက်သမရလောင်းကမလာဟဲရစ်နဲ့ရီပပ်ဘလစ်ကန်သမရလောင်းဒေါ်နယ်ထရမ့်တို့ဟာအရီဇိုနာနဲ့နဗာနာပြည်တွေတွေကိုသွားရောက်ပြီးတော့မှဒီစည်းရုံးမဲဆွဲကြမှာဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာတရားသတင်းတခုကတော့သမရလောင်းထရမ့်ကိုထောက်ခံသူဘီလီယံနဲ့တထေးအီလွန်မတ်စ်ကိုဒီရွေးကောက်ပွဲစည်းမျဉ်းတွေကိုချိုးဖောက်ရရမရဖီလာဒဲဖီးယားမြို့ကတရားရုံးတခုမှာဒီကနေ့လုပ်တဲ့ကြားနာပွဲလာဖို့ဆင့်ခေါ်ခဲ့ပေမဲ့သူရောက်မလာခဲ့ပါဘူး။သူဖွဲ့စည်းထားတဲ့ America Pack အဖွဲ့ကပင်ဆယ်ဗေးနီးယားပြည်နယ်ဒေသခံတွေကိုရွေးကောက်ပွဲမှာမဲပေးဖို့မှတ်ပုံတင်ရင်ဒေါ်လာတသန်းစုချတဲ့အစီအစဉ်ဟာရွေးကောက်ပွဲစီကံချိုးဖောက်ရရောက်နိုင်တယ်လို့တရားရုံးတာဝန်ရှိသူတွေကသတိပေးထားပေမဲ့ဆက်ပြီးတော့စုချတဲ့အစီအစဉ်ကိုလုပ်နေတာဖြစ်ပါတယ်။တိုက်ချင်းပြစ်ပက်ထိန်တက်ဒုံးတစ်ခုကိုမြောက်ကိုရီးယားကစမ်းတက်ခဲ့တဲ့အပေါ်မှာဂျပန်နဲ့တောင်ကိုရီးယားတို့ကအပြစ်တင်တုံ့ပြန်ခဲ့ကြပါတယ်။ကမ္ဘာမှာအင်အားအပြင်းဆုံးဗျူဟာမြောက်လက်နက်အဖြစ်နဲ့အဆင့်မြင့်ထားတယ်လို့ဆိုရဲဒုံးလက်နက်ကိုစမ်းတက်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကကြေညာခဲ့ပြီးတဲ့နောက်မှာတော့လောင်စာခဲသုံးမစ်ဆိုင်ဒုံးတွေထုတ်လုပ်နိုင်တဲ့ပစ္စည်းတွေမြောက်ကိုရီးယားဘက်ကိုတင်ပို့တာကိုတောင်ကိုရီးယားကကန့်သတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ဟာရန်စတဲ့လုပ်ရက်ဖြစ်တယ်လို့တောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရဲ့စစ်စင်ရေးဆိုင်ရာညွှန်ကြားမှုကပြောကြားပါတယ်မြောက်ကိုရီးယားစမ်းသပ်ပြည်လွှတ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားနဲ့အမေရိကန်လီဒါတို့လည်းပူးတွဲပြီးတော့စစ်ရေးလေ့ကျင့်မှုတစ်ခုကိုဒီကနေ့လုပ်ခဲ့ပါတယ်ဂျပန်စီးပွားရေးဆောင်အပြင်ဘက်124မိုင်လောက်ကိုကြာခဲ့တဲ့တိုက်ချင်းပြစ်ဒုံးပြည်လွှတ်မှုကိုဂျပန်ကအဝေးပိုင်းအပြစ်တင်ခဲ့ပါတယ်စပိန်နိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းမှာတော့65ယောက်ထက်မနည်းသေဆုံးခဲ့တဲ့ရေကြီးမှုအတွင်းအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြားမှာဒီအသက်ရှင်ကျန်နေနိုင်သူတွေကိုအရေးပေါ်ကယ်ဆယ်ရေးတွေလိုက်လံရှာဖွေနေကြပါတယ်ရှင်
ကျေးဇူးပါမဆင်မြတ်မွန်ရေအခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့ချက်သားရညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လွှင့်မှုကတော့အလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Saida Hamdan တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝိမက်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come